Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်အောက်တိုဘာလ28ရက်ဗုဒ္ဓဟူးနေ့ညတဲ့အယူရီစီစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန် DC ကနေစတင်ထုတ်ပြန်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့်အယူရီစီစဉ်တွေကိုဓာတ်ရီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုရေစုံနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေမှတ်မှတ်ပြန်အောင်လို့ပြောပြပါမယ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့6ရက်ဖဲလူတော်တဲ့အချိန်ဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာအရီဇိုနာပြည်နယ်မှာမဲဆွေပွဲနှစ်ခုလုပ်ဖို့စီစဉ်ထားပါတယ်။အရီဇိုနာမှာကောက်ယူထားတဲ့လူထုစစ်တမ်းတွေအရဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ကသမ္မတထရမ့်တဲ့လူထုထောက်ခံမှုအနည်းငယ်အသာရနေပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကတော့အရီဇိုနာမှာသမ္မတထရမ့်ကဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုအနိုင်ရခဲ့တာပါ။မစ္စတာဘိုက်ဒန်ကတော့အင်္ဂါနေ့ကဂျော်ဂျီယာပြည်နယ်မှာမဲဆွေပွဲနှစ်ခုလုပ်ခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်မှာ1992ခုနှစ်ကတည်းကဗဲဒီမိုကရက်သမ္မတလောင်းမှအနိုင်မရခဲ့သေးပါဘူး။အဲဒီနောက်ဒီသတင်းပတ်တွင်းအိုင်အိုဝါ၊ဖလော်ရီဒါ၊ဝစ်ကွန်ဆင်နဲ့မီချီဂန်ပြည်နယ်တွေမှာမစ္စတာဘိုက်ဒန်မဲဆွေပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဒီပြည်နယ်တွေမှာမစ္စတာထရမ့်အနိုင်ရခဲ့ပေမဲ့ဒီနှစ်မှာတော့မစ္စတာဘိုက်ဒန်အနိုင်ရမယ့်အလားအလာရှိတယ်လို့ဒီမိုကရက်တွေကယူဆထားတာပါ။မစ္စတာထရမ့်နဲ့မစ္စတာဘိုက်ဒန်ဘယ်သူအနိုင်ရမလဲဆိုတာကိုအဓိကအဆုံးဖြတ်ပြီးမှကတော့ဒီနယ်12ခုလောက်ကမဲဆန္ဒရှင်တွေပဲဖြစ်ပါတယ်။အခုချိန်ထိဆိုရင်စားလိုက်ကနေကုဆန္ဒမဲကိုပေးပို့တာ၊လူကိုယ်တိုင်ကြိုတင်ဆန္ဒမဲပေးတာ၊စာရနီလန်းတွေနဲ့အမေရိကန်မဲဆန္ဒရှင်တန်း80ကျော်ဆန္ဒမဲပေးပြီးကြပါပြီ။ဒီအရေအတွက်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာစုစုပေါင်းမဲပေးခဲ့ကြသူအရေအတွက်ရဲ့ထက်ဝက်ကျော်ရှိပါတယ်။နောက်ဆုံးထွက်ထားတဲ့တနိုင်ငံလုံးလူထုဘောဒါစစ်တမ်းတွေအရတော့မစ္စတာဘိုက်ဒန်ကသမ္မတထရမ့်တဲ့ထောက်ခံမှု800ခန့်လုံးနီးပါးအသာရနေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာသတိလင်္ကာသမ္မတဂူတာဘာယာရာဂျာပက်ဆာနဲ့ပိုလန်ဘုံမြို့တော်မှာဒီနေ့တွေ့ဆုံဆွေးနွေးပါတယ်။သတိလင်္ကာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးခက်ခဲပေမဲ့လိုအပ်တဲ့ရွေးချယ်မှုတွေလုပ်ဆောင်ရမယ်လို့အမေရိကန်ကပြောခဲ့တဲ့ပေါ့။ဒါဟာသတိလင်္ကာကိုဗိုလ်ချုပ်အနိုင်ကျင့်တာပဲလို့ဒီရုပ်ကတနင်္လာနေ့မှာပြောဆိုတန့်ကွက်ခဲ့ပြီးတဲ့နောက်ဝန်ကြီးပွန်ပေယိုနဲ့သတိလင်္ကာသမ္မတတို့တွေ့ကြတာပါ။ဒီလိုလင်္ကာပြီးရင်အိန္ဒိယသမုဒ္ဒရာအတွင်းနောက်ကျွန်းနိုင်ငံတစ်ခုဖြစ်တဲ့မော်ဒီဗ်ကိုပါသွားဖို့ရှိတဲ့ဝန်ကြီးပွန်ပီယိုရဲ့အခုခီးစဉ်ဟာတရုတ်အကြွေးနွန်နေနေတဲ့နိုင်ငံငယ်တွေအပေါ်တရုတ်ရဲ့လွှမ်းမိုးမှုကိုတံပြန်ဖို့စူးစမ်းချက်တစ်ခုအဖြစ်မြင်ကြပါတယ်။ဘာရဲ့ကြာအရှခီးစဉ်မှာဝန်ကြီးပွန်ပီယိုဟာအိန္ဒိယကိုအရင်ဝင်ခဲ့ပြီးအရင်နောက်အခုဒီလိုလင်္ကာနောက်မော်ဒီဗ်နဲ့ဂျာတာရီနေမှာအင်ဒိုနီးရှားကိုခီးစက်မှာဖြစ်ပါတယ်။ဒီတော့တင်မှာပဲဝန်ကြီးပွန်ပီယိုဟာဂျာတာရီနဲ့တောက်ကြနေပြီမှာဗီယက်နမ်နိုင်ငံကိုလာရောက်မယ်လို့ဗီယက်နမ်အစိုးရသတင်း website တခုမှာဒီကနေ့သတင်းလိုလေးဖော်ပြထားပါတယ်။ဝန်ကြီးပွန်ပီယိုရဲ့ငွေခီးစင်ထဲမှာဗီယက်နမ်မပါတယ်လို့ဒါနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနကလည်းအတည်ပြုချက်မပေးသေးပါဘူး။ VOA အမေရိကန်တန်ပါဝင်အမေရိကန်အစိုးရနဲ့လွှတ်တော်ရဲ့ရမုံငွေထောက်ပံ့မှုနဲ့လက်ပတ်လုပ်ဆောင်နေတဲ့တခြားသတင်းဌာနတွေရဲ့သတင်းရွေးချယ်တင်ပြပုံဆိုင်ရာမူဝါဒပိုင်းပေါ်ဝင်ပြီးဆွတ်ဖက်တာကနေအကောက်အွယ်ပေးထားတဲ့စီကံတတ်မှတ်ချက်တခုကိုမိခင်ဖွဲ့စည်းဖြစ်တဲ့ USAGM ရဲ့အကြီးအကဲကပယ်ဖျက်ရုပ်သိမ်းလိုက်တဲ့အပေါ် Republican နဲ့ Democrat Party ကြီးနှစ်စလုံးကလွှတ်တော်အမတ်တွေအပြင်းထန်ဝေဖန်နေကြပါတယ်။ VOA နဲ့အလားတူသတင်းဌာနတွေအပေါ်အစိုးရတာဝန်ရှိသူတွေရဲ့ဝန်ရောက်ဆက်ဖက်မှုကနေအကောက်အွယ်ပေးထားတဲ့ Firewall လို့ခေါ်တဲ့တတ်မှတ်ချက်ကိုပြန်ပြီးရုပ်သိမ်းပယ်ဖျက်လိုက်တဲ့အကြောင်း USAGM ရဲ့အမှုဆောင်အရာရှိချုပ် Michael Peck ကတနင်္လာညနှောင်းပိုင်းမှာအတည်ပြုထုတ်ပြန်ခဲ့တာပါ USAGM နဲ့သူ့လက်အောက်ကသတင်းဌာနတွေဟာတခြားပုံမှန်သတင်းဌာနအဖွဲ့အစည်းတွေလိုလက်ပတ်လွှတ်ဆောင်ရတာမဟုတ်သလိုအဲဒီလိုလုပ်ဖို့ရည်ရွယ်ချက်လည်းဘယ်တော့မှမရှိခဲ့ဘူးလို့ Michael Peck ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ဒါပေမဲ့လည်း USAGM ကိုစောင့်ကြည့်ကြည့်ကြရတဲ့အောက်လွှတ်တော်နိုင်ငံရေးကော်မတီခေါင်းဆောင်တွေကတော့ဒီ Firewall ရဲ့အခြေခံအုံမြင့်ဖြစ်တဲ့ဥပဒေတွေပေါ် Michael Peck ရဲ့ထုတ်ပြန်ချက်ကတက်ရောက်မှုမရှိဘူးလို့ပြောပါတယ်ကွန်ဂရက်တော်ကပဲဒါကိုအပြောင်းအလဲလုပ်နိုင်ပြီးတော့မိုက်ကယ်ဖက်ကရဲ့တစ်ဖက်သက်လို့ဆောင်ချက်ဟာဒီသတင်းဌာနတွေအပေါ်ယုံကြည်ကိုးစားမှုကိုထိခိုက်စေတယ်လို့ဆိုကြပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုဆက်ပြီးတက်နေချိန်မှာပဲနိုင်ငံရေးအရအဓိကအရေးပါတဲ့ဘီဟားပြည်နယ်မှာပထမကြော့ရွေးကောက်ပွဲတွေမဲဆန္ဒရှင်တန်းပေါင်းများစွာဒီကနေ့စပြီးမဲပေးနေကြပါပြီ။မဲယုံတွေကိုတက်မှတ်ချိန်တိုင်းမှာပိုသက်စီဖြန့်တာ၊မဲလာပြီးသူတိုင်းကိုကိုပူချိန်တိုင်းတာ၊လက်တွေကိုပိုသက်စီနဲ့တန့်ရှင်းတာ၊နှာခေါင်းစီးနဲ့လက်အိတ်ဝတ်မလာသူတွေကိုမဲယုံတာဝန်ရှိသူတွေကနှာခေါင်းစီးနဲ့လက်အိတ်ပေးတာစတဲ့ကိုဗစ်ကာကွယ်ရေးအစီအမံတွေချမှတ်လို့ဆောင်ပြီးတော့မဲပေးပွဲလုပ်ကြတာပါ။မဲဆန္ဒရှင်တွေအနေနဲ့မဲသွားပြီးတဲ့အခါအထူးပဲသတိထားကြဖို့ပြည်နယ်တွင်းတခြားတနေရာတစ်ခုမှာလုပ်တဲ့မဲဆွေပွဲတွင် ဝန်ကြီးချုပ်နေရင်ဒရာမူဒီကတိုက်တွန်းပြောဆိုပါတယ
်အာဂျ पहले चरण का मतदान चल रहा है
जहां ဒီနေ့တချို့ဒေသတွေမှာပထမကြော့မဲပေးတာတွေစတင်နေပါပြီမဲပေးနေကြတဲ့မဲဆန္ဒနယ်မြေတွေကကျွန်တော်မိတ်ဆွေအားလုံးကိုပန်ကြားပါတယ်ကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့ကူးစက်မှုကိုတားဆီးကောက်ွယ်ဖို့လိုအပ်တဲ့ဂရုပြုလှုပ်ဆောင်မှုအားလုံးကိုလိုက်နာလှုပ်ဆောင်ကြပါခင်ဗျာလို့ဝန်ကြီးချုပ်မိုဒီကဟိန္ဒီဘာသာစကားနဲ့တိုက်တွန်းပြောဆိုတာပါအိန္ဒိယနိုင်ငံမှာတတိယလူဦးရေအများဆုံးဖြစ်ပြီးအစင်းရဲဆုံးပြည်နယ်တွေကတခုဖြစ်တဲ့ဗီဟာပြည်နယ်မှာကိုဗစ်ရောဂါကူးစက်သူ2,000ကျော်ရှိထားပြီးဒီအခြေအတွက်ဟာပိုပြီးချမ်းသာတဲ့ပြည်နယ်တွေဖြစ်ကြတဲ့မဟာရာစထရာနဲ့အန်ဒရာပရဒိရှ်ပြည်နယ်တွေမှာကူးစက်မှုအောက်ကျော်နေပါတယ်ခင်ဗျာ
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ31 kHz 6833ညဖိုင်းဒိုမီတာ32 kHz 6383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသစင်အောင်ပါတရင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံကကိုယ်စားလှယ်တချို့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်လူကိုယ်တိုင်ပါဝင်တယောက်ဆွေးနွေးတဲ့အစည်းအဝေးအလုံးကိုဖျက်သိမ်းကြောင်းကုလသမဂ္ဂအဖွဲ့ကကြီးညာလိုက်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံသဘာပတိဗိုလ်ကန်ဘိုစကဲကအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံကိုအင်္ဂါနေ့ကပြီးပို့တဲ့စာမှာကုလသမဂ္ဂကျန်းမာရေးဌာနရဲ့အကြံပြုချက်အရလူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးတွေကိုအခုလိုဖျက်သိမ်းရတာဖြစ်ကြောင်းပါရှိပါတယ်။သူရဲ့စာမှာပဲအဖွဲ့ဝင်နိုင်ငံလေးလို့ဖော်ပြထားခြင်းမရှိပေမဲ့အမည်မဖော်လိုတဲ့တန်တမန်တချို့ကအာဖရိကတိုင်းနေရဲနိုင်ငံကလို့ပြောပါတယ်။ကုလသမဂ္ဂရဲ့လမ်းညွှန်မတန်းစာအုပ်အရကုလသမဂ္ဂဆိုင်ရာနေရဲအမြဲတမ်းကိုယ်စားလှယ်ရုံးမှာတမ်မကြီးအတူအာဘာရီနဲ့အတူဝန်ထမ်း18ယောက်ရှိပါတယ်။ယောဂချီရခံလိုက်တာကိုခက်မြန်မြန်နဲ့ထိထိရောက်ရောက်လုပ်နိုင်မယ်လို့ခန့်မှန်းထားကြောင်းအထွေထွေညီလာခံပြောခွင့်ရ Brandon Varma ကပြောပါတယ်။မကြသေးခင်တရင်ပတ်တွေရဲ့လူ1300ကနေ1400အကြာဝင်ကွင်းကပ်ပြားတွေအသုံးပြုပြီးကုလသမဂ္ဂအဆောက်အဦတွေနေစဉ်ဝင်ရောက်လေးရှိတယ်လို့ကုလပြောခွင့်ရ Stephen Dujarric ကပြောပါတယ်ရှင်။မနီအင်္ဂါနီကအထီးပြီးခဲ့တဲ့သတင်းပတ်ထဲကဘာတဝမ်ကိုဗစ် -19 ကြောင့်သေဆုံးသူ4,000အပါအဝင်ကိုဗစ် -19 ကူးစက်ခံရသူ 2.8 သန်းစံချိန်တင်ရှိခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါရယ်ကူးစက်မှုအစ်ထဝက်နီးပါးကဥရောပတိုင်းမှာဖြစ်ပွားခဲ့ပြီးစုစုပေါင်း 1.3 သန်းကျော်ရှိပါရယ်စီရင်အချက်အလက်တွေအရအမေရိကဒေသတွေမြေထဲပင်လယ်အရှေ့ပိုင်းနဲ့အာဖရိကဒေသတွေမှာလည်းကူးစက်မှုနှုန်းကမြင့်တက်နေရပါ။အရှေ့တောင်အရှေ့ဒေသမှာတော့ကူးစက်မှုနှုန်းကျဆင်းလာနေပါတယ်။ပစိဖိတ်အနောက်ပိုင်းဒေသမှာတော့ပြီးခဲ့တဲ့ခုနှစ်ရဲ့အတွင်းကူးစက်မှုနှုန်းနဲ့သေဆုံးနှုန်းကအနည်းငယ်ကျဆင်းပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာကူးစက်မှုအများဆုံးဖြစ်ပွားခဲ့တဲ့နိုင်ငံတွေကတော့အိန္ဒိယ၊အမေရိကန်၊ပြင်သစ်၊ဘရာဇီးလ်နဲ့ဗြိတိန်နိုင်ငံတွေဖြစ်ပါတယ်။ Johns Hopkins Coronavirus သုတေသနစင်တာရဲ့ထုတ်ပြန်ချက်အရအမေရိကန်ပြည်ထောင်စုမှာနေ့စဉ်ပုံမှန် 9,000 ကျော်နဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာကူးစက်ခံရသူက 9,000 ကျော်စံချိန်တင်ရှိပါတယ်။အခုအခါမှာအမေရိကန်အနောက်အလယ်ပိုင်းဒေသအီလီနွိုက်ပြည်နယ်မှာကူးစက်မှုနှုန်းကအနည်းအမြဲမြင့်တက်နေရလဲဖြစ်ပါတယ်။အမေရိကန်တနိုင်ငံလုံးအခုအချိန်ထိကူးစက်မှုနှုန်း 8.9 သန်းကျော်ရှိပြီးသေဆုံးသူက 2,600,800 နီးပါးရှိပါတယ်။တစ်ချိန်တည်းမှာပဲကာကွယ်ဆေးထုတ်လုပ်ဖို့ဂျာမန်ကုမ္ပဏီ BioNTech နဲ့အတူကြိုးပမ်းနေတဲ့ American ဆေးဝါးကုမ္ပဏီ Pfizer ကကာကွယ်ဆေးနောက်ဆုံးအဆင့်စမ်းသပ်မှုမှာလုံလောက်တဲ့စမ်းသပ်စစ်ဆေးမှုအချက်အလက်တွေအခုအချိန်ထိအပြေအဝမရသေးဘူးလို့ပြောပါတယ်ရှင်။အိန္ဒိယနိုင်ငံမှာလူငယ်တဲ့24နှစ်အတွင်းကိုဗစ် -19 ကူးစက်သူ 4,300 ကျော်နဲ့ကူးစက်သူပေါင်းက 8,000 နီးပါးရှိပြီဖြစ်ပါတယ်။မြို့တော်ညူဒေလီမှာလည်းဒီကနေ့တရက်ထဲကူးစက်တဲ့သူ 4,850 ကျော်နဲ့တရက်တာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။အခုထိကိုဗစ် -19 ကြောင့်သေဆုံးသူစုစုပေါင်း 32,000 ကျော်ရှိပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့အမေရိကန်ပြီးရင်အိန္ဒိယကကူးစက်မှုဒုတိယအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးမလာနှောင်းပိုင်းကအရေးပေါ်အခြေအနေကြီးညာထားတာကိုနိုဝင်ဘာလကုန်ထိထပ်ပြီးတော့တိုးမြင့်မှုဒီကနေ့ကက်ဘိနက်မှာသဘောတူလိုက်တယ်လို့အစိုးရပြောခွင့်ရကပြောပါတယ်။ထိုင်းမှာအခုထိရောဂါကူးစက်သူ 3,959 ယောက်နဲ့သေဆုံးသူက59ယောက်ရှိပါတယ်။ဧပြီလကလေးကလေရင်ခီးစဉ်တွေပိတ်ထားပြီးမကြသေးခင်ကမှပြပခီးသွားတွေကိုပထမအကြိမ်စပြီးတော့လာရောက်ခွင့်ပြုထားပါတယ်။ ইন্দোনেশিয়া মা দিগনি কুসেত তু লিং জো থাপি টুয়া যা কুসেত তু বাউ লিদিন জোনে তেসং তু বাউ গা তো নাম ছয়া জো শিবায় ফিলিপাই মা কোভিড নাইন্টিন কুসেত তু সু সু পাও তৌ দিন খুনা টিয়া জোনে গুঠি তেসং তু বাউ গা খুনা টিয়া জো শিবায় সেটাও আশা মা ইন্দোনেশিয়া পি ফিলিপাই গা কোভিড নাইন্টিন কুসেত মু নৌ টুটিয়া ফিপারে ভিয়েতনাম কায়ুরান দিদাগু দিগনে এয়ারপিন টাইফোন মোমগাই মোলাভি ওয়াও টাকা খেলে এটুয়ে অনেজন লুনু তেসং পিও ধাজেনে ছিবি পিয়াও সৌনি বারে পিয়াতনাইগো মাইশেসে জোনে ওয়াও টাকা খেলে ডিমো নাইজাও তিপিনুই পিউলে এমোরি ল্যান্ড পিও চানজিউরিলে পেসিকে আবারে ইংগা নিগা কামব্যাকগু পিয়ানারে গা ফানসেলি দেজি নিমিউ খেরা জাও গা ফানদমাই 26 ইয়াও পিয়াও সৌনি রে এটুয়ে ইরা তিমো 25 গুনি শাফুই পিনি রে লু সুয়া গা পিও বারে টি টাইফোন মোনাই মোলাভি মটাই ခက်ခင်ကုညီကယ်ဆယ်ရေးအတွက်စစ်တပ်ကတပ်ဖွဲ့ဝင်နှစ်သိန်း5000လောက်ပြင်ဆင်ထားခဲ့တယ်လို့ရဟတ်ရင်တွင်နဲ့ကုန်းရင်နှစ်တန်အသုံးပြုနိုင်တဲ့ရင်တွေကိုလည်းအစဉ်အပြင်ပြင်ထားခဲ့ပါတယ်။မုန်တိုင်းတိုက်ခတ်နိုင်တဲ့လမ်းကြောင်းတစ်လျှောက်ဒေသခံတွေကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ပြီးတခြားလူတွေကိုလည်းနောက်ထပ်အမိန့်တစ်စုံတရာမထုတ်ပြန်မခြင်းအိမ်တွေထဲမှာပဲနေကြဖ ကြီးကြီးရှံမှုတွေနဲ့ကြုံတွေ့ရတယ်လို့မြေပြူရာတွေလည်းရှိခဲ့ပါတယ်ရှင်တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးများလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ရေကောက်ပွဲအပြောင်းအလဲဖြစ်သွားစေဖို့အမေရိကန်ပြည်သူတွေရဲ့အမြင်စစ်တမ်းမှာနောက်ကလိုက်နေရတဲ့သမ္မတဒေါ်နယ်ထရန့်တယောက်ပြိုင်ဘက်ဒီမိုကရက်တစ်ကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ရဲ့တားဆီကရတယ်လို့ဆွတ်ဆွဲထားတဲ့အီးမေးလ်တွေကိုအံ့အားသင့်စရာအောက်တိုဘာဖြစ်ရက်သတင်းအဖြစ်အသုံးပြုခဲ့ပါတယ်။2020ခုနှစ်အံ့အားသင့်စရာအောက်တိုဘာဖြစ်ရက်သတင်းတွေဟာအရင်ရေကောက်ပွဲတွေနဲ့နှိုင်းယှဉ်ရင်ဘလို့ရှိတယ်လဲဆိုတာကို Brian Patton သတင်းပေးပို့ထားပါတယ်။ကျွန်တော်ငိမ့်ချန်ကပြောပြမှာပါ။ဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်စီကရတယ်လို့ဆွတ်ဆွဲထားတဲ့အီးမေးလ်တွေကိုသမ္မတထရန့်မဲဆွယ်စီယုံရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဒီအီးမေးလ်တွေထဲမှာပြောထားတာကယူကရိန်းစွမ်းအင်ကုမ္ပဏီ Verisma ကသမ္မတအိုဘားမားအစိုးရလက်ထက်တုန်းကဒုသမ္မတဂျိုးဘိုင်ဒန်စီကနေမျက်နှာသာရစေဖို့ငွေကြေးအမြောက်အများသားဖြစ်သူဟန်တာဘိုင်ဒန်ကိုပေးခဲ့တယ်လို့ရေးသားထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့နောက်ဆုံးစကားစစ်ထိုးပွဲမှာလည်း Trump ကဘိုင်ဒန်ကိုအဲ့ဒီကိစ္စတိုက်ရိုက်ပြောခဲ့ပါတယ်
။ The horrible emails
အရန်ဆိုးရတဲ့ email တွေထဲမှာခမားနဲ့ခမားမိသားစုတွေငွေတွေအများကြီးရတယ်လို့ပါပါတယ်။အဲ့ဒါတွေဖြစ်တဲ့အချိန်မှာခမားကဒုသမ္မတမလားလို့ပြောသွားတာပါ။ဘိုင်ဒန်ကအခုလိုအကျင့်ပြတ်ခြားစားမှုဆွတ်ဆွဲတာတွေကိုညှင်းဆိုပြီးအာရုံလွှဲနေတာလို့ပြောပါတယ်
။ There's a reason why he's
သူအခုလိုအရေးမရအဖက်မရတွေကိုလိုက်ပြောနေတာအကြောင်းရှိပါတယ်။ဘာလို့လဲဆိုတော့အရေးကြီးပြီးအတိတ်ပဲရှိတဲ့ကိစ္စတွေကိုမပြောချင်လို့ပါလို့ပြောသွားတာပါ Hunter Biden အပေါ် Trump မဲဆွယ်စည်းရုံးရေးအဖွဲ့ကအာရုံစိုက်တဲ့အချိန်ဟာရွေးကောက်ပွဲနေ့နာနီးနေပါပြီ Rice တက္ကသိုလ်ကပေါမောက်ခ Mark Jones ကခုခါမှာအချိန်ကလည်းတိတ်မရှိတော့ပါဘူးလက်ထဲမှာရှိသမျှညှားတွေအကုန်ပြည့်ရတော့မှာပါဘလောက်ပဲတိတ်တိတ်စူးစမ်းရမှာပါလို့ပြောသွားတာပါအန်အားသင့်စရာအောက်တိုဘာဖြစ်ရဲဆိုတဲ့စကားလုံးကို1980ပြည့်နှစ်တွေကစတင်ဖန်တီးအသုံးပြုခဲ့တာဖြစ်ပြီးတော့အဲ့ဒီတုန်းကသမ္မတဂျီမီကာတာဟာအီရန်နိုင်ငံကအမေရိကန်တရားခံတွေရွေးကောက်ပွဲမတိုင်ခင်ပြန်လွှတ်ပေးဖို့ပြုတ်ဝက်ညှိနှိုင်းနေခဲ့တာပါနောက်ဆုံးဆွေးနွေးပွဲတွေပြတ်ပြားသွားခဲ့ပြီးရော်နယ်ရီဂန်ရွေးကောက်ပွဲနိုင်သွားခဲ့ပါတယ်2016တုန်းကလည်းဒီမိုကရက်ဟီလရီကလင်တန်နဲ့ရှင်ပြိုင်နေချိန်အန်အားသင့်စရာအောက်တိုဘာဖြစ်ရဲနှစ်ခုဖြစ်ခဲ့ပါတယ်ထရမ့်ရဲ့အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားပြောဆိုတဲ့အတန်တွင်းထတာတွေထွက်ပေါ်လာခဲ့ပြီးအဲ့ဒီလနှောင်းပိုင်းမှာပဲအရေးကြီးအချက်အလက်တွေအတွက်ကိုပိုင် eBay အသုံးပြုခဲ့တဲ့ကလင်တန်အပေါ် FBI ကစုံစမ်းစစ်ဆေးဖို့ပြန်လည်လှုပ်ဆောင်ခဲ့တာကလည်းထိတ်တန့်သတင်းဖြစ်ခဲ့ပါတယ်ဒီနှစ်မှာတော့ Hunter Biden ရဲ့ email တွေလို့ဆွတ်ဆွဲထားတဲ့ကိစ္စမှာရုရှားပါဝင်ပတ်သက်တယ်လို့ဆွတ်ဆွဲမှုဟာလည်းဒီကိစ္စအပေါ်ယုံကြည်မှုကိုထိခိုက်စေခဲ့ပါတယ်တခြားအကြောင်းတွေကတော့ယူကရိန်းအပေါ်ဖိအားပေးပြီးဒီမိုကရက်တစ်ပြိုင်ဘက်ရဲ့မကောင်းတဲ့အချက်တွေကိုဖော်ထုတ်ဖို့ကြိုးစားတာကြောင့်ထရမ့်ကိုယာရုကဖြုတ်ချဖို့ဆွဆွဲပစ်တင်တာတွေလည်းဖြစ်ခဲ့ပြီးထရမ့်ဟာအမေရိကန်မှာအခွန်နည်းနည်းပဲပေးပြီးတရုတ်မှာဒေါ်လာတန်ပေါင်းများစွာရခဲ့တယ်လို့သတင်းတွေကလည်းထွက်နေတာပါ George Washington တက္ကသိုလ်က Laura Brown က
They have not been able to
ဒီဖြစ်ရတဲ့ကြောင့်ဂျိုးဘိုင်ဒန်ရဲ့ကိုယ်စားလှယ်လောင်းအခြေအနေသမ္မတဖြစ်နိုင်တဲ့အခြေအနေကိုမေးခွန်းထုတ်လာစေတဲ့အထိမဖြစ်စေပါဘူး။ဒီသမ္မတလက်ထက်မှာဖြစ်ခဲ့တဲ့အငင်းပွားမှုတွေအချုပ်ထွေးလောက်အထိကိုရောက်မလာတာပါလို့ပြောသွားတာပါ။အန်အားသင့်စရာအောက်တိုဘာဖြစ်ရတွေမှာဒီလအစောပိုင်းကထရမ့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ကိစ္စလည်းပါဝင်ပြီးဒီဖြစ်ရကြောင့်သမ္မတကပေါ့ပေါ့တန်တန်ပြောနေပေမဲ့လည်းကိုရိုနာကပ်ရောဂါအပေါ်အာယုံပြန်ဆိုင်လာစေခဲ့ပါတယ်ခင်ဗျာ
သိရေးသိမှနေတဲ့ရခိုင်ပြည်နယ်ရေတိတောင်မြို့နယ်မှာနိုင်ငံတကာကြက်ချင်းတွေဖွဲ့ရဲ့ကယ်ဆယ်ရေးပစ္စည်းတင်ဆောင်လာတဲ့ဆက်လီသည်ပြစ်ခတ်ခံရမှုကြောင့်အနည်းဆုံး2ယောက်တေ2ယောက်တန်ရန်ရတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရေတိတောင်မြို့နယ်မှာဒီနေ့အစောပိုင်းကစစ်ဆောင်ဒုက္ခသည်တွေအတွက်ကူညီပစ္စည်းတွေတည်ဆောင်လာတဲ့ဆက်လေသစီပြစ်ခတ်ခံရတာကြောင့်တေကြီးတန်ရရသူတွေရှိခဲ့တဲ့အကြောင်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ရတိတောင်မြို့နယ်စပူကျွန်းဂျင်းကျွန်းရွာနီးကယ်ဆယ်ရေးပစ္စည်းတင်ဆက်လေပြစ်ခတ်ခံရတာလို့လည်းဒေသခံတွေကပြောပါတယ်
။ဆက်လေကနေမြေကြီးကနေပြစ်လိုက်တာ။ကြာပါ2ယောက်ဒီ2ယောက်တော့တန်ရနေချင်းနဲ့2ယောက်တော့ရှင်နေဒီစပူကျွန်းကန်တော်မှာပြစ်တာတော့ဒီစိန်တော်ရွာနာပြစ်တာ။သူတို့ဒီမြေကြီး
ပြစ်ခတ်ခံရတဲ့ဆက်လီဟာအပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ဘွဲ့ရဲ့အကူအညီပေးရေးပစ္စည်းတင်ဆောင်လာတဲ့ဆက်လီဖြစ်ကြောင်းရတိတော်မဲဆန္ဒနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကင်မောင်လက်ကပြောပါတယ
်စစ်တေက ICRC ပြည်တင်ပြီးတော့ဒီရတိတော်မျိုးတွေမှာဖြည်းဖြည်းစစ်ကြီးချုပ်စခန်းတွေကိုတွားပြီးတော့ဟုတ်လားအဲ့ဒါတန်ပြင်းရောနဲ့ပြင်းဝင်းရောကြားလုံးမှာအဲ့ဒီနေဒီကပြည်လို့အဲ့ဒီမော်တော်ဘရေကဟိုအမြင့်ောက်သွားတာမော်တော်အလုံးမတွေလက်နေကြီးတွေကြားတဲ့ဒီလိုစီကိုဆိုတော့တူးဆုံးနေ
ကြက်ကမှုကြောင့်ဆက်လီမီးလောင်ရာကတန်ရာရသူလူကိုကယ်ထုတ်နိုင်တယ်လို့လည်းကယ်ဆယ်ရေးဖွဲ့ဝင်လူကပြောပါတယ်အဲ
လူကတော့တရားပြေတယ်အဲ့ဒီမင်းဖြစ်မှာပဲပြောတော့ဒီထုတ်လို့ကလည်းမရဘူးတကယ်လေဒါဇက်ပိနေတဲ့ရှင်ကကုလားနေရကိုတော့ပြထုတ်ခဲ့ရတာပေါ့ဒါပေမဲ့အလုံးတွေပါတယ်တော့ပြန်မကောက်နိုင်ဘူး
တန်ရာရသူလူကို CDP ဆေးရုံမှာကုသမှုတွေလှုပ်ဆောင်နေတယ်လို့ပြက်ကမှုအတွင်းဆက်လီပေါ်ပါလာတဲ့သူတူရေးတဲ့မျောပါပျောက်ဆုံးနေတယ်လို့လည်းဒေသခံတွေကပြောပါတယ်ကယ်ဆယ်ရေးဆက်လေကိုတပ်မတော်ရင်ရင်ကပြစ်ခတ်ခဲ့ကြောင်းကိုတိုင်တွေ့သူတွေကပြောဆိုနေတာနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူကိုဆက်တွေ့မေးမြန်းဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူးပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပေမဲ့မြန်မာစစ်တပ်နဲ့ AA အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာမေယူမြင့်တွင်ရေကြောင်းတွာလာမှုတွေကိုတပ်မတော်ကပိတ်ပင်ထားတာ၁၀ရက်လောက်ရှိနေပြီလို့လည်းဒေသခံတွေကပြောပါတယ်တစ်ချိန်တည်းမှာပဲရတိတော်မြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာအဖွဲ့ခြေပြုထားတဲ့ရတိတော်မျိုးနဲ့အောင်သာစီကုန်းကိုလည်းတမတော်ကနေဒီနေ့ရောမနေ့ကပါရဟယင်နဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကလည်းမင်းပြမျိုးနဲ့ခေါလောင်ချောင်းကြီးရွာမှာရှေပုံတာမြစ်ခေါ်ခေါလောင်ချောင်းမြစ်တွင်ခုံပေါင်းနေတဲ့တမတော်ရည်ရင်နဲ့ရခိုင်လက်လက်ကန်အဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်
။ဒီသတင်းနဲ့ပတ်သက်ပြီးတော့တမတော်သတင်းမှန်ပြန်ရေးကော်မတီရဲ့မကြာသေးခင်ထုတ်ပြန်ချက်ထဲမှာတော့ဒီဆက်လီဟာအာရှာစီဆက်လီမဟုတ်ဘဲနဲ့အေးအေးရခိုင်လက်နက်ကိုင်တချို့စီးနင်းလာတဲ့ရေရင်ဖြစ်ပြီးတော့အဲ့ဒီကနေပြီးတော့တပ်မတော်ရေရင်ကိုပြစ်ခတ်တာကြောင့်မလို့ပြန်လဲတုံ့ပြန်ပြစ်ခတ်ခဲ့ခြင်းလို့ဆိုပါတယ်။ဒါပေမဲ့လည်းအာရှာစီရဲ့ထုတ်ပြန်ချက်မှာတော့ရသေတော်မျိုးနဲ့ပင်တော်ကြီးရွာနီးမှာဖြစ်ဖြစ်ခဲ့တဲ့ဒီဖြစ်ပျက်မှာအာရှာစီရဲ့အကူအညီတွေကိုတည်ယူပို့ဆောင်ပေးနေတဲ့အငှားမော်တော်ရင်တစ်စင်းပါတယ်လို့ဆိုထားပါတယ်။မော်တော်မှာအာရှာစီဝန်ထမ်းတွေမပါပေမဲ့ထိခိုက်ဒဏ်ရာရသွားတဲ့ဆက်လီဝန်ထမ်းတွေအတွက်ဝန်ထမ်းစင်ကောင်းကြောင်းလည်းဖော်ပြပါတယ်။ဒီဆုံးမှုနဲ့ပတ်သက်လို့ဖော်ပြခြင်းမရှိပေမဲ့ဖြစ်စဉ်ကိုတော့ ICRC အနေနဲ့သေစိတ်လေးလာသုံးသပ်နေပြီးတော့ရသေတောင်က ICRC လုပ်ငန်းတွေကိုလက်တော်ရန်နာထားတယ်လို့ဖော်ပြပါရှိပါတယ်ခင်ဗျာ
စစ်တော်ဝင်းမြမာမြမရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းပဲရှိတော့ချိန်မှာ UEC လို့တိုးကောက်ခေါ်တဲ့တည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့တိုင်းရင်းသားတွေထိခိုက်မဲ့ဆုံးဖြတ်ချက်ကြီးတွေကိုထင်သာမြင်သာမရှိပဲချခဲ့တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ် HRW လို့တူကောက်ခေါ်တဲ့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုင်းရင်းသားနယ်မြေတွေအဓိကပါဝင်တဲ့မြို့နယ်15မြို့နယ်လုံးနဲ့အခြား42မြို့နယ်တစ်စိတ်တစ်ဒေသမှာရွေးကောက်ပွဲဖြတ်သိမ်းလိုက်တာကဒီမိုကရေစီအခြေခံခွင့်ရေးကိုထိပါလိုက်တာပါလို့ဒီနေ့ကြေညာချက်ထုတ်ဝေဖန်လိုက်ပါတယ်။ဘာကြောင့်အခုလိုဝေဖန်ရသည်ဘလို့ဖြစ်တင်တာကိုဒီ HRW အဖွဲ့ကြော်ခွင့်ရဖေးရောဘတ်ဆန်ကိုမေးရမှာအခုလိုစရှင်းပြပါတယ်
။ The UEC is not acting professionally.
UEC နေနဲ့ကိုလိုရမယ့်လုပ်ကိုတည်ချာမလုပ်နိုင်ဘူးဖြစ်နေပါတယ်။ဒီရွေးကောက်ပွဲတချို့ဖြတ်သိမ်းလိုက်တဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့ တိုင်းတာတစ်ခုခုအနေနဲ့ထင်သာမြင်သာရှိအောင်လုပ်ပေးဖို့ကိုသူကပြတ်ကွက်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်တွေကလူများကြီးရဲ့အခွင့်အရေးပေါ်မှာကြီးမားတဲ့တယောက်မှုတွေဖြစ်နေပါတယ်။အတိအကျပြောရရင်တော့ဒီလူတွေအတွက်ကိုစားပြုမဲ့သူရွေးချယ်ပိုင်ခွင့်ဖြတ်သိမ်းခံရတာဖြစ်ပါတယ်။ဥပဒေအရဆိုရင်ဒီနေရာတွေအတွက်2022ခုနှစ်အထိဒီကွက်လကြီးကိုပြန်ဖြည့်နိုင်မှာမဟုတ်ပါဘူး
။ဒီ HRW အဖွဲ့ကြေညာချက်ထဲမှာပဲအောက်တိုဘာ16ရက်နေ့မှာရခိုင်ရှမ်းကချင်မွန်ကင်းပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးကမြို့နယ်နဲ့ကျေးရွာတွေမှာအခုလိုဖြတ်သိမ်းခဲ့တာနဲ့နောက်အောက်တိုဘာ29ရက်နေ့မှာနောက်တစ်ခါချင်းပြည်နယ်ပလောဝါမြို့က64ရွာမှာဖြတ်သိမ်းခဲ့တာကြောင့်လူပေါင်း 1.5 သန်းကျော်မဲပေးခွင့်ဆုံးရှုံးသွားပြီလို့ထောက်ပြလိုက်ပါတယ်။ကျော်ခွင့်ရရောဘတ်ဆန်ကဆက်ပြီး
It really makes no sense.
ဒါကလုံးဝအတိအပြန်မရှိဘူးဗျ။ UC ကခုလိုဖျက်သိမ်းလိုက်တဲ့ဒေသတွေမှာလက်နက်ကင်ပိပခါတွေမရှိဘူး။လုံခြုံရေးပြဿနာမရှိပါဘူး။ဘာကြောင့်ခုလိုဆုံးဖြတ်လိုက်တဲ့ဆိုတာကိုလည်း UC ကအသေးစားမရှင်းပြပါဘူး။ဥပမာပဲခူးလိုမျိုး၊ကချင်လိုမျိုး၊နောက်တခြားနေရာအစိပ်ပိုင်းတွေပါပါတယ်။ခုလိုဖျက်သိမ်းလိုက်တာကအဲဒီကမြန်မာပြည်သူတွေအတွက်လုံးဝမတရားပါဘူး။ဒါက UC နေနဲ့တာဝန်ယူမှုတာဝန်ခံမှုမရှိဘူး။လူတွေရဲ့မဲပေးပိုင်ခွင့်ကိုထင်းသိမ်းဆောက်ရှောက်ပေးမှုမရှိတာကိုပြနေပါတယ်။
အဲဒီတော့ဒီစစ်တနာကိုဘလို့ကင်တွယ်သင့်ပါလဲလို့မေးရမှာ Robertson က
It seems to us to be
ဒါကတကယ်ကိုချီတန်ပြဿနာကြီးလို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်အစိုးရအနေနဲ့ကြားဝင်ပြီးတော့ UC ကနေသူတို့ရဲ့ဆုံးဖြတ်ချက်ကိုတည်ချာချာရှင်းပြပြီးတော့ထင်သာမြင်သာရှိအောင်လုပ်ပေးဖို့ပြောရတော့မယ့်အချိန်ရောက်နေပါပြီ။ဒီ UC ဆုံးဖြတ်ချက်တွေကပါတီတွေနဲ့နောက်ဒီမဲဆန္ဒနယ်မြေတွေမှာဝင်ပြိုင်မဲ့ကုစရီနဲ့တိုင်ပင်ပြီးမှလုပ်တာမဟုတ်ပါဘူး။ဒါဟာလက်ခံလို့မရနိုင်တာမျိုးပါ။ဒါလို့ရေးပါတဲ့ဆုံးဖြတ်ချက်မျိုးကိုခုလိုဖြစ်ကြတဲ့ဆန်လုပ်တာကလုံးဝစိတ်ပျက်စရာပါ။လုံးဝတာဝန်ယူမှုမရှိဘူးတာဝန်မချီခဲ့ဘူးဗျာ
။ဒါအပြင်နောက်ရောဘလို့အဓိကပြဿနာတွေကိုဆက်သတိထားသင့်ပါလဲလို့မေးရမှာ Robertson ကဆက်ပြီး
The actions of the UEC throughout this
ခုမဲဆန္ဒနယ်မြေတွေဖျက်သိမ်းလိုက်တာအပြင်ဒီတောက်လျှောက်လုလာတာတွေကိုကြည့်လို့ရှိရင်ဥပမာပါတီတွေကိုပေးထားတဲ့အများပြည်သူကိုအတန်လွှင့်ချိန်မှာကြီးညာချက်တွေကိုစဉ်းစားဖျက်တော့တာရွေးကောက်ပွဲဆောင်ကြီးအဖွဲ့တွေနဲ့တိုက်ခန့်ဖြစ်နေတာတွေကိုကြည့်လို့ရှိရင်ဒီရွေးကောက်ပွဲဟာတရားမျှတပြီးတော့လွတ်လပ်ပါမလားဆိုတဲ့မေးခွန်းတွေနဲ့တန်တရားတွေထွက်လာစီပါတယ်ဒါကြောင့်လို့အစိုးရနဲ့ပြည်သူတွေကဒီ UC ကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဝိုင်းတွန်းပေးဖို့လိုနေပါပြ
ီ။ဒါအပြင် Robertson ကပဲအခုလိုထင်သာမြင်သာမရှိပဲလုပ်ခဲ့တာကြောင့်ဖြစ်လာတဲ့ပြဿနာတွေကို UC ကတခြားသူတွေကိုအပြစ်ဆွဲမချပဲကိုယ့်အပြစ်ကိုပြန်တာဝန်ယူတယ်လို့ထောက်ပြခဲ့ပါတယ
်။ The way this has happened and the lack of explanation
ပြည်မှုလားဗျာ။အခုလိုရှင်းပြမှုမရှိတာရယ်။နောက်ဒီဖျက်သိမ်းလိုက်တဲ့နေရာအများစွာကအနာရ Energy Party ရည်ပန်းမစားတဲ့နေရာတွေဖြစ်နေတာပါ။UC နေနဲ့ပါတီဆွဲကင်းကင်းနဲ့လုတ်ခဲ့ရလားဆိုတာတန်တရားတွေအများကြီးကိုဖြစ်စေပါတယ်။ခုလိုမရှင်းပြပဲလုတ်တာကြောင့်ဒီ UC ပေါ်မှာဝေဖန်ဖို့အတွက်လမ်းခင်းပေးသလိုဖြစ်သွားပါတယ်။ဒါကြောင့်ဖြစ်လာတဲ့ပြင်းထန်တဲ့ဝေဖန်မှုတွေအတွက်တခြားဘယ်သူကမှသွားပြီးအပြစ်ဖို့လို့မရပါဘူး။ UC ကိုယ်တိုင်ပဲအပြစ်ရှိကြောင်းလက်ခံမှာပါ။
တကယ်တော့ရွေးကောက်ပွဲဆိုင်ရာသတင်းတွေထဲမှာရွေးကောက်ပွဲကော်မရှင်ကိုဝေဖန်မှုတွေကြီးစိုးလာနေချိန်မှာ UC ဘက်ကတော့သူ့ကိုဝိုင်းတိုက်ခိုက်နေတယ်လို့ခန်းစားရကြောင်းလိဇက်သူတွေကပြောကြပြီးသူတို့အတက်နိုင်ဆုံးကြိုးပမ်းနေတယ်လို့လည်းပြန်ဖြေရှင်းလင်းရှိပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပ
ါမြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအနည်းဆုံးအကျဉ်းထောင်တစ်ခုမှာအကျဉ်းသားတွေနဲ့ထောင်ဝန်ထမ်းတွေအပါအဝင်မိသားစုဝင်တွေမှာပါကူးစက်ခံရသူက300လောက်ရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါအကျဉ်းထောင်တွေကူးစက်မှုတွေထဲမှာနောက်ဆုံးအတည်ပြုခဲ့တဲ့ ERD တိုင်းမူဝင်အကျဉ်းထောင်မှာတော့အကျဉ်းသားတွေနဲ့ထောင်ဝန်ထမ်းတရာကျော်ကူးစက်ခံရပါတယ်။ထောင်မှာတာဝန်ကျနေတဲ့ကျန်းမာရေးဝန်ထမ်းတဦးမှာပါကူးစက်ခံရတဲ့အတွက်ထိန်းချုပ်နိုင်အောင်စူးစမ်းနေရတယ်လို့မူဝင်ခင်ရိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကဒေါက်တာခင်မာစိုးကဝီဝီကိုပြောပါတယ်
။အဲ့ဒီရောက်ကလေးဆိုမနိုင်ဘူး။မနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ပြည်သူ့ကျန်းမာကနေပြီးတော့ချက်ပြီးဆိုတာရှိတယ်၊ Medical ပြီးဆိုတာရှိတယ်။ဆက်ပြီးနိုင်ပြီးတော့ကုဒီရဲ့ဆက်စီးပြီးတယ်။ Medical team ကလည်းဆရာဝန်တယောက်နဲ့သူနာပြီးနှစ်ယောက်ကနေပြီးတော့ positive ဖြစ်တဲ့သူတွေကိုမြတိလူကြည့်တဲ့အခါမှာအဲဒီ၃ယောက်ကနေကုလွေနေပါလေ
။ရောဂါကူးစက်ခံရသူ104ဦးတည်းကထောင်ဝန်ထမ်းတွေကိုမဟုတ်ဘဲဆေးရုံမှာတိချထားကုသပေးနေပြီးကျင်းသားတွေကိုတော့ထောင်ရင်းတည်တံ့အဆောင်မှာတိချထားပြီးကုသပေးနေတယ်လို့လည်းဒေါက်တာခင်မာစိုးကပြောပါတယ်။
ထောင်ဆောင်နေထောင်လာကျေပေါ့မလို့ဒီဘက်ကအခုရရအနေနဲ့ဒိုင်းအောက်ဆီဂျင်ကွန်စင်ထရေးရှင်းနဲ့ပရက်ရှာဒိုင်းနာရောခဏမခဏဒူအပ်တဲ့ဆေးလို့တာဒါတော့ဒေးလီသူကလုပ်တယ်လုပ်ပြီးတော့မှသူကအရင်ဆေးရုံကတမားတော့ရေနဲ့ချိတ်ဆက်ပြီးကွန်ဆာလုပ်တယ်ပြီးတော့မှသူကလူအပ်တဲ့အချိန်မှာဘယ်အချိန်မှာလွှဲပါဆိုရဲ့အချိန်ကတည်းကတကယ်လူအပ်မှမဟုတ်ဘူးဆေးရုံကမင်းနဲ့ပေါ့တော်တော်များများကယောဂလက္ခဏာပြိမပြတဲ့သူကများတယ်လေအိုဒီဒီမမတွေမရှိဘူးအခုချိန်မှာအဲ့ပုံစံနဲ့ခါလာပါမယ်
ပ ကိုယ်တိုင်းအတွင်းကတာယာဝတီအချင်းထောင်မှာလည်းအချင်းသားအများစုအပါအဝင်ကာယောဂကူးစက်ခံရသူပေါင်းက185ဦးထိရှိလာပါပြီ။သူတို့တွေရဲ့ကျန်းမာရေးအခြေအနေဟာလက်ရှိအချိန်မှာကောင်းမွန်နေပြီးဆက်လက်ဆောင်ကြည့်နေတယ်လို့ပဲခူးတိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကူးစက်ယောဂဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဒေါက်တာတင်းတင်းမှိုင်းကဖူယူအီကိုပြောပါတယ်
။လောလောဆယ်ဒီထောင်ထဲမှာရှိနေတဲ့အချင်းသားပေါ့နော်။အဲ့လာကြီးကလည်းတလောချင်းနေမှာယောဂလက္ခဏာမပြတော့ပိုးတွေ့လူနာတွေဖြစ်တဲ့အတွက်နော် RDD နဲ့လည်းစစ်ထားတဲ့လူနာတွေဖြစ်တဲ့တယ်လက်ရှိမှာတော့ထောင်မှရှိတဲ့ထောင်ဆရာဝန်နောက်ထောင်မှရှိတဲ့ကျန်းမာရေးဝန်ထမ်းပေါ့နော်ကိရှုစောင့်ရှောက်ပေးနေချိန်မှာလက်တလောချင်းနေမှာတော့ကောင်းမွန်နေတယ်ပေါ့နော
်အချင်းထောင်တွေကာယောဂကုသခံရသူပေါင်းရာနဲ့ချီရှိလာတဲ့အခြေအနေမှာကုသခံရသူတွေထပ်ပြီးရှိမလာဖို့နဲ့ဒီယောဂကိုထိန်းချုပ်ကာကွယ်နိုင်ဖို့ဘလို့စီမံဆောင်ရွက်သွားမယ်ဆိုတာနဲ့ပတ်သက်လို့အချင်းဦးစီးဌာနကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားတာမျိုးမရှိခဲ့ပါဘူးကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မိုးလဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်အပြူလူနာပေါင်း 48,666 ဦးရှိနေပြီးသေဆုံးသူကတော့ 1,149 ဦးရှိနေပါတယ်။အချင်းထောင်တွေမှာဖြစ်ပွားနေတဲ့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးကာယောဂါပုံစံပြောင်းပွားကူးစက်တာမရှိသေးဘူး။ကာဝယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုအရှင်းမြင့်ဆောင်ရွက်သွားမယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြောထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုဗစ်ကယောဂါကူးစက်မှုတွေအများစုကြုံနေရတဲ့ရန်ကုန်တိုင်းမှာကုန်ထောက်လုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုခဲ့ပြီးနောက်စက်ရုံတချို့မှာယောဂါကူးစက်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနုံပါ။ကယောဂါကာကွယ်ထိန်းချုပ်ရေးတပ်မတ်ချက်တွေနဲ့ကိုင်းညီတဲ့လုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ကြောင်းခွင့်ပြုလိုက်ပြီးနောက်ရန်ကုန်တိုင်းအတွင်းစက်ရုံတချို့မှာယောဂါကူးစက်မှုသတင်းတွေထွက်ပေါ်လာနေတာပါ။အခုနောက်ဆုံးမှာဆိုရင်လည်းရွှေပြည်သာမြို့နယ်ကစက်ရုံတချို့မှာအလုတ်သမား400ကျော်ကုသခံထားရကြောင်းမြို့နယ်ပြည်သူ့ကျန်းမာရေးနှင့်ကုသရေးဦးစီးဌာနမှဒေါက်တာမြင့်မြင့်နှင်းကပြောပါတယ်
တော်တော်တဲ့ကျမတို့ရွှေပြည်သာစက်မှုဇုံကကျမတို့မှာကစက်မှုဇုံ1ကဲ2ကဲဝါတရားစက်မှုဇုံသာဓုကျန်စက်မှုဇုံဆိုကျမတို့စက်မှုဇုံ4ခုပေါ့နော်ကျမတို့ကဆောင်ရွက်ရတယ်ပေါ့နော်အဲ့ဒီမှာကျမတို့ရွှေပြည်သာမြို့နယ်နဲ့ဆိုရင်ဟိုပါဆိုင်အခု positive ထွက်တယ်မှာ1300ကျော်မှာစက်ရုံလုံသားပေါင်း400ကျော်လောက်တော့ပေါ့နော် positive ထွက်ပါတယ်ပေါ့primary contact ကအမလောလောဆယ်ကျမတို့လောလောဆယ်ကျမအတိအကျတော့မပြောနိုင်တော့မှ9000လောက်တော့ရှိနေမှာသလား
ယောဂါကုသတူအလုတ်သမားတွေနဲ့ထိတွေ့ဆက်ဆံခဲ့ဘူးသူတွေကိုတော့စောင့်ကြည့်စစ်ဆေးနေပါတယ်ကျမရဲ့အတွက်တတ်မှတ်ချက်နဲ့ကန့်ညင်မှုရှိတဲ့ဆက်ယုံတွေကိုပြန်ဖွင့်နိုင်ကြအောင်အော်တိုဘာ12ရက်နေ့မှာခွင့်ပြုပြီးနောက်မင်္ဂလာတောင်ဆက်မှုဆောင်ကမှန်ဘလူးဆက်ယုံမှာလည်းရာဂဏန်းရှိတဲ့အလုတ်သမားတွေယောဂါပိုးကုသနေတာတွေ့ရှိခဲ့တာပါအလုတ်သမားတွေလုပ်ငန်းခွင်မှာထမင်းစားချိန်နှာခေါင်းဆက်အကာအကွယ်ဖယ်ရှားတဲ့အခါယောဂါကုသနိုင်တဲ့အန္တရာယ်ရှိတယ်လို့လဲရှေးပြည်တာမြို့နယ်ပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှဒေါက်တာမြင့်မြင့်နှင်းကပြောပါတယ်။လိုင်ဒါယာမြို့နယ်ကအထည်ကျောက်ဆက်ရုံတချို့မှာလည်းယောဂါကုသမှုသတင်းတွေထွက်ပေါ်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားသမဂ္ဂများအဖွဲ့ချုပ်ရဲ့အလုတ်သမားကိုယ်စားလှယ်တော်တင်စားထက်ကပြောပါတယ်။
မနေ့တော့ကဆိုလို့ချင်းကျွန်တော်တို့ဒီထိုင်တရာမှာပေါ့နော် positive ဒီဆစ်ဆေးတဲ့ဌာနမှာပေါ့မနေ့ကတရက်ကလေးကိုပဲကျွန်တော်တို့ဒီအချိန်ပိုင်းလေးအတွင်းမှာ25ယောက်စစ်တာတော့15ယောက်က positive 10ယောက်က negative ပေါ့နော်အဲ့ဒီလိုမျိုးအနေအထားမျိုးတွေ့ရတဲ့အထဲမှာမှာစိတ်ယုံလောက်သားများတယ်စိတ်ယုံလောက်သားများတယ်ချင်းအဲ့ဒီစိတ်ယုံလောက်သားနဲ့ထိဆက်ပြီးမှမိသားစုကလေးတွေဒီဟာတွေကိုကူးစက်တာတွေကိုကျွန်တော်တို့တွေ့ရပါတယ်
ကောင်ထောက်လုံကအများပြားရှိရာလှိုင်းတရားမျိုးနဲ့မှာအလုတ်သမားတွေကြောင့်ယောဂါကုသမှုတွေကြုံနေရတယ်လို့ယောဂါလက္ခဏာရှိသူတွေတောလာနေတယ်လို့လည်းကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။လှိုင်းတရားမျိုးနဲ့ဖြာနာကုသခံမှာဆိုရင်လည်းနေ့စဉ်လာတဲ့လူတရားကျော်လောက်မှာကိုဝဲယောဂါလက္ခဏာတစ်ခုဖြစ်တဲ့အနာအာယုံမရတဲ့အတွက်လာရောက်စစ်ဆေးတဲ့အလုတ်သမားတွေရှိနေတယ်လို့ဖြာနာကုသခံတာဝန်ခံဒေါက်တာနိုင်မင်းထုတ်ကပြောပါတယ
်။ဒီလိုရှိကြအများတော်အစီအရတော့အကုန်လုံးကတော့ဒီလေတဲ့အဒီဒီကလာကြတာပေါ့နော်အခုဆိုရင်ဖမဲဆောင်တဲ့ကျောင်းမာရီသားလေးလာကြတာရှိရပေါ့နော်ဆန်တော့ဟိုလူဝန်ထမ်းသုတမလေးလာကြတာရှိရရုပ်ွက်ဆရာအမေလေးပွားလေးလာကြတာရှိရပေါ့နော်ဆိုတော့ဒီဆောင်လို့တာတီးကြမှာကျွန်တော်တို့ဆွဲပြောလို့တော့မရဘူးခင်ဗျာအကုန်လုံးလာကြကြဆမ်းမန်းကြီးတော့ဒီအပိုင်းမှာ80နဲ့အထက်မှာတော့ရှိနေတယ်ခင်ဗျာဟုတ်ဟိုဆမ်းမန်းကြီးတော့အများကြီး80အနည်းဆုံးကတော့80ပေါ့နော်အများတော့130ပေါ့အဲ့လောက်ရှိပါလား
ရန်ကုန်တိုင်းမှာအများစုအပါအဝင်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေချိန်မှာပဲကုန်ထုတ်လုပ်ငန်းတွေကိုအစိုးရကပြန်လုပ်ခွင့်ပြုလိုက်တဲ့အတွက်စိုးရိမ်မှုတွေလည်းထပ်ပေါ်လာနေတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကတော့ကပ်ရောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကုန်ထုတ်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်ထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်သွယ်အလုပ်သမားရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်ကြောင်းပြောဆိုထားတာပါဒါပေမဲ့လည်းလုပ်ငန်းတွေကိုပြန်လည်ပြန်ရမှာ ောဂါအန္တရာယ်ကာကွယ်ရေးစီရင်စည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါတယ်ရှင်။ကျွန်မအကနိုရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
။ကိုဗစ်ကပ်ရောဂါကာလစာဝန်ကြီးအခက်ခဲကြုံနေရတဲ့အလုပ်သမားတွေကလူမှုဖူလုံရေးခန်းစား권မရှိသူတွေကိုအစိုးရကကူညီထောက်ပံ့မဲ့အစီအစဉ်မှာကြံ့ကြာမှုတွေကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအင်တနာထွန်ပါကပ်ရောဂါကူးစက်မှုတွေအများစုကြုံနေရတဲ့ရန်ကုန်တိုင်းအတွင်းအခက်ခဲကြုံနေရတဲ့အလုပ်သမားတွေကလူမှုဖူလုံရေးခန်းစား권မရသူတွေကိုထောက်ပံ့ကြေးအဖြစ်ကြံ့ငွေသုံးတောင်းပေးဖို့အစီအစဉ်နေပေမဲ့ကြံ့ကြာမှုတွေကြုံနေရတာပါ။ကြာတန်းအလုပ်သမားတွေအပါအဝင်လုပ်ငန်းခွင်ပြင်ပမှာအလုပ်လုပ်နေသူတွေအတွက်ထောက်ပံ့ကြေးကိုဒီလာထဲမှာပေးနိုင်အောင်စီစဉ်ထားပေမဲ့အခက်အခဲတချို့ကြောင့်ကြံ့ကြာနေရတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်လက်ထောက်အထွေထွေအတွင်းရင်းမှုဒေါ်ဖြိုးစန္ဒာဆိုးကပြောပါရယ်
။စင်မပြေသေးတာကဆက်ရုံအလုပ်ရုံလုပ်ငန်းဌာနထဲမှာမဟုတ်ဘဲနဲ့ဒီလိုအပြင်ကြာပန်းအနေနဲ့လိုက်လုပ်တဲ့နေသားရည်ပုံပြက်တွေပေါ့ဆိုတော့အဲ့ဒီအလုပ်သမားတွေအတွက်ကတော့လက်ခံတဲ့မျိုးနေရလက်ခံတယ်လက်မခံတဲ့မျိုးနေရတော့လက်မခံသေးဘူးအဲ့ဒါကိုတော့မအားတို့ကရန်ကုန်တိုင်းဒီလူဝင်မှုကြီးကြပ်ရေးနဲ့လူဆန်းအရေးမြင့်ဝင်ကြီးဒေါ်မိုးအစုကြည်ကိုတော့မအားတို့ကအကြောင်းကြားထားတယ်လက်မခံတဲ့မျိုးနေတွေပေါ့နော်ရှိတယ်ဆိုရအောင်ကျွန်မတို့အခုသွားကျင်တာဆိုလို့ရှိရင်တော့ရွှေပြည်သားမျိုးနေလိုင်းသားရမျိုးနေအင်းစိန်မျိုးနေကလက်မခံသေးဘူးဒါပေမဲ့ဦးစီးမှုတွေကတော့ကောင်းကောင်းဝင်ပြောပါတယ်သူတို့အပေါ်ကနေညွှန်ကြားချက်မရသေးလို့သူတို့လက်မခံသေးတာလို့ပြောတယ်လက်ခံတဲ့မျိုးတွေကတော့အခုတော်များအခုရှိပါတယ်လက်ခံနေတယ
်လူမှုဖူလုံရေးခန်းစား권မရှိတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြေးရနိုင်ဖို့ဘယ်နေရာမှာစီရင်ပေးသွင်းရမလဲဆိုတာရှင်းရှင်းလင်းလင်းမရှိတာကလည်းအဓိကအခက်အခဲဖြစ်နေတယ်လို့အလုပ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်လူမှုဖူလုံရေးခန်းစား권မရကြတဲ့နေစာယာယီပုတ်ပြက်အလုပ်သမားတွေကတော့သက်ဆိုင်ရာစက်ယုံတွေကနေအလုပ်သမားယုံတွေနဲ့မြို့နယ်အုပ်ချုပ်ရေးမှူးယုံတွေမှာစီရင်ပေးသွင်းနေသလိုအစိုးရအနေနဲ့လည်းလုပ်ငန်းရှင်တွေနဲ့တွေ့ဆုံညှိနှိုင်းနေတယ်လို့လည်းဒေါ်ဖြိုးစနာစုကပြောပါတယ်လိုင်းသားရမြို့နယ်အနောက်ပိုင်းအုတ်ချုပ်ရည်မှုဦးနေမင်းထွန်းကတော့ထောက်ပံ့ကြေးအတွက်အုတ်ချုပ်ရည်မှုရုံးတွေမှာစည်ရင်ပေးသွင်းရမယ်ဆိုတဲ့ညွှန်ကြားချက်မျိုးမရှိသေးတာကြောင့်လက်မခံသေးတာဖြစ်တယ်လို့ပြောပါရယ်
။အုတ်ချုပ်ရည်မှုရုံးမှာစည်ရင်သွင်းရမယ်လို့တော့အဲ့လိုမျိုးအတိအကျမရှိပါဘူးခင်ဗျ။ဒီမှာလည်းသူကဒီဇုံသွင်းမှာဘလောက်ဇုံပြင်းမှာဘလောက်ဟဲ့လားဇုံသွင်းဇုံပြင်းမှာမပါဘူးခင်ဗျ။ဒီအဲ့ဒါဒီဘယ်လိုပေါ့လူမှုကူတော်ရေးမထည့်ထားတဲ့သူကဒီမှာဆိုတာဒီမှာသက်မှတ်ချက်ရှိထားပြီးကြတာပါခင်ဗျ။အုတ်ချုပ်ရည်မှုရုံးကိုလာရောက်ပြီးတော့စည်ရင်ပေးခဲ့မှာဆိုရင်ဟုတ်ကဲ့ဒါရယ်အစိုးရမူရုံကလက်မခံတဲ့အကြောင်းမရှိပါဘူးခင်ဗျဟုတ်ကဲ့
ရန်ကုန်တိုင်းအတွင်းကပ်ရောဂါကြောင့်ရှားကြီးပိတ်ထားတဲ့လုပ်ငန်းတော်တော်များများကိုကျန်းမာရေးဆိုင်ရာကာကွယ်ရေးအစီအမံတွေနဲ့မကြသေးခင်ကပဲပြန်လည်လောက်ကင်ခွင့်ပြုထားပေမဲ့အခက်အခဲကြုံနေရတဲ့အလုပ်သမားတွေရှိနေဆဲဖြစ်ပါတယ်ဒီလိုစားဝတ်နေရေးခက်ခဲနေကြတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြေးကိုမြန်မြန်ဆက်ဆံပေးနိုင်အောင်ဆောင်ရွက်ပေးဖို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်ကတောင်းဆိုထားပါတယ
်ဟိုအလုပ်သမားတွေတော်တော်ဒုက္ခရောက်ကြပါတယ်ဒီလိုအပြင်လုပ်နေတဲ့အလုပ်သမားတွေပေါ့နော်ကျမတို့ကနိုင်ငံတော်အစိုးရအနေနဲ့လည်းဒီလူမျိုးအလုပ်သမားတွေကိုကြံ့ဝင်သုံးတော့စီစဉ်ပေးတယ်ဆိုတာကျေးဇူးတင်တယ်ဒါပေမဲ့တိုးတော်လည်းပဲအလုပ်သမားလက်ထက်ကိုမြင်မြန်ဆန်ဆန်ရောက်ရှိဖို့ရဲ့ဒီတွားလျှောက်တဲ့နေရာမှာလက်မခံသေးတဲ့မျိုးနယ်တွေရှိသေးတယ်ဆိုတော့အဲ့ဒါတွေကိုလည်းမြင်မြန်ဆန်ဆန်လက်ခံနိုင်အောင်တော့စီစဉ်ဆောင်ရွက်ပေးဖို့ကိုအစိုးရကဒီနေရာနေပြီးတော့တောင်းဆိုချင်ပါတယ
်အစိုးရကတော့ကက်ယောဂါကာလမှာလူမှုဖူလုံရေးခန်းစား권မရှိတဲ့အလုပ်သမားတွေစာဝတ်နေရေးအခက်အခဲကိုဖြေရှင်းနိုင်ဖို့အတွက်ကျန်ငွေဘီလီယံ20ကျော်သုံးဆွဲပြီးအကူအညီပေးဖို့ပြင်ဆင်ထားတယ်လို့ပြောဆိုထားပါတယ်။အခက်အခဲဖြစ်နေသူတွေအတွက်လိုအပ်ရင်အကူအညီပေးနိုင်အောင်အချက်အလက်တွေစုဆောင်းမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေတင်ပေးပို့တာဖြစ်ပါတယ်
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုကြာကြီးပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio Season တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
ပါကြာကြာဘုဆရာနာစညာမှာတော့မြမအေးသူတက်ကျအစီအစဉ်ဖြစ်ပါတယ်မြမနိုင်ငံမှာစစ်မှန်တဲ့ Federal Snip ကိုမဖော်ဆောင်နိုင်ဘူးဆိုရင်အခြေအနေပုံမဆိုးရလာနိုင်တယ်လို့မြမအေးကိုစစ်နှစ်ပေါင်းများစွာလေ့လာခဲ့သူ American ပါမခ John Bestley ကပြောကြလိုက်ပါတယ်ပါမခ Bestley ဟာ1950ခုနှစ်ကစပြီးမြမနိုင်ငံအေးကိုလေ့လာခဲ့တာ1983မှာ John Hopkins တက္ကသိုလ်ရဲ့အာရှလေ့လာရေးညွှန်ကြားမှုအဖြစ်ဆောင်ရွက်ခဲ့ပြီးမြန်မာနိုင်ငံဆိုင်ရာစာအုပ်စာတမ်းများစွာကိုလည်းပြုစုခဲ့ပါတယ်။ Nagi Cyclone P, New Ajumbo Power, Namananga, Deda, and Nanja, Masagi, and Yapian, and Tutong Yilumangu, Sonagara, who changed his name, Celestin is a chaparre, Pamara Beshigu, Namananga, Sila, and the beach, General Minion Havare, General Chosen Lavakia. ครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับคร
powerful set of traditions among different ethnic communities.
မြန်မာနိုင်ငံဟာအတိုင်းအတာမျိုးစုံနေထိုင်လာခဲ့တဲ့မတူကွဲပြားမှုအစဉ်အလာတွေရှည်ရှည်လျားလျားတည်ရှိလာတဲ့အတွက်ဒီမိုကရေစီထူထောင်ရေးအတွက်အခက်အခဲတွေများပြားတယ်ဆိုတာကတော့ကြိုတင်ခံမှန်းနိုင်တဲ့ကိစ္စလို့ထင်ပါတယ်။ကျွန်တော်မြန်မာနိုင်ငံကိုပထမဆုံးသွားရောက်ခဲ့တဲ့1950ပြည့်လွန်တုန်းကဥပဆွေတို့ဟာ9နှစ်တောင်မဟုတ်4နှစ်စီမံကိန်းတွေကိုအကောင်းဆုံးဖြစ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လုပ်နိုင်ခဲ့ကြတာပါ။မတူကွဲပြားတဲ့လူမျိုးပေါင်းစုံအတွက်တခုတည်းသောလူအဖွဲ့အစည်းတခုတည်းသောနိုင်ငံတခုတည်းသောအစိုးရဖြစ်စေရမယ်ဆိုတဲ့စိတ်ကူးယဉ်မျှော်မှန်းချက်တွေနဲ့လုပ်ခဲ့ကြတာပါကမ္ဘာတစ်လောမှာကျွန်တော်တို့တွေ့လာရတာကဒီလိုနိုင်ငံတွေမှာပြဿနာတွေရှိနေတယ်ဆိုတာပါပဲတိတ်အင်အားကြီးမားတဲ့ USSR ကဆိုဗီယက်ပြည်ထောင်စုကိုစတာလင်ကလူမျိုးကွဲများစွာကိုအင်အားနဲ့တည်ထောင်ခဲ့ပြီးတော့လူမျိုးစုလိုက်ပြည်နယ်တွေဖွဲ့စည်းဆွဲဆောင်တင်းသွင်းမှုနဲ့အောင်မြင်အောင်လုပ်နိုင်တယ်လို့ရည်ရွယ်ခဲ့ပေမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲအလားတူစွာပဲယူဂိုစလာဗီးယားကိုလည်းကွန်မြူနစ်အစိုးရကအင်အားသုံးသင်းသွင်းထိထောင်ခဲ့ပေမဲ့ပြိုကွဲသွားတာပါပဲဆိုတော့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တော့မအံ့ဩပါဘူးမြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလေသဘောပေါက်ပြီးအသိမှတ်ပြုပေးဖို့ဖက်ဒရယ်တည်ထောင်စုတည်ထောင်ကြမှာလားပြည်သားနိုင်ငံတွေဖြစ်သွားစီမလားဆိုတာကိုစဉ်းစားဆင်ခြင်ကြဖို့တိတ်အရေးကြီးပါတယ်
အခုမကြခင်မြန်မာပြည်သူတွေကမဲသိကြတော့မှဖြစ်ပါတယ်ဒီရွေးကောက်ပွဲကတော့ဘယ်လိုများမျှော်လင့်နိုင်ပါလဲဘာလိုများမျှော်လင့်နိုင်ပါလဲရှာကြီးကနာပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးရက်ခါမှာပေါ်ပေါက်လာတဲ့အခင်းအကျင်းတွေကကျော်လွှမ်းနိုင်မယ်လို့ရှာကြီးထင်ပါလား
Yes, it's a troublesome time and I put on my Burmese citizen's hat and I'm not sure how I would
အခက်အခဲရှိနိုင်ပါတယ်အခုတော့မြန်မာပြည်သူတွေမှာတူညီတဲ့သဘောထားရှိကြရဲ့လားဆိုတာမသိကြပါဘူးကျွန်တော်အတိမိတ်ဆွေတွေအားလုံးနဲ့ဆက်သွယ်ဆွေးနွေးကြည့်ချင်ပါတယ်အချိန်ဒီနောက်တစ်ဆင့်ရှေ့တိုးအောင်နိုင်ငံရေးပါတီတစ်ခုတည်းကဆောင်ကျင်းနိုင်မှာမဟုတ်ပါဘူးဆိုတော့တိုင်းပြည်ရင်ဆိုင်ကြုံတွေ့နေရတဲ့အခြေခံပြဿနာတွေအတွက်များစွာခီးရောက်နိုင်လိမ့်မယ်လို့ကျွန်တော်မညွန်လင့်ပါဘူ
းတချို့ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ပြဿနာတော့များများဟာလက်ရှိနောက်ထပ်ရှိဖွဲ့စည်းပုံအခြေခံဥပဒေမကောင်းလို့ဆိုပြီးတော့ပြောကြပါတယ်စစ်တပ်ကရေးဆွဲထားတဲ့ဥပဒေဖြစ်နေတဲ့အတွက်ကြောင့်ဒီဟာမသိလျော်တဲ့ဥပဒေဆိုပြီးတော့ဒီဖွဲ့စည်းပုံကိုအဓိကထောက်ပြနေကြပါတယ်ဆရာကြီးပဲလို့သဘောပါလဲ
As I mentioned with the two examples that came to mind the Soviet Union the USSR and Yugoslavia in both cases there were
ဘယ်မှာပြောခဲ့သလိုပါပဲဆိုဗီယက်ပြည်ထောင်စုယူဂိုစလာဗီးယားတို့မှာလည်းဖွဲ့စည်းပုံဥပဒေတွေတော့ရှိခဲ့ကြတာပါပဲအဲ့ဒီဖွဲ့စည်းပုံတွေလည်းကြာဆုံးပြည့်ပြားခဲ့ပါတယ်အဲ့ဒါအစားဒီမိုကရေစီဥတည်တဲ့သမ္မတနိုင်ငံတွေဖြစ်ထွန်းလာခဲ့ပါတယ်မြန်မာနိုင်ငံမှာလည်းဖွဲ့စည်းပုံဟာ Single Governing Authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆအပေါ်မူတည်ထားတာပါဒါကြာဆုံးရေးကိုလုံးဝဥတည်နေပါတယ်တိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုနိုင်ပါဘူးတချိန်တည်းမှာပဲရင်ညာပြဿနာကြောင့်လေမြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေတာပါသူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းဝန်းတစ်ရပ်ပါအခြားသောပြည်ပကတွေလည်းများပြားပြင်းထန်လာပါတယ်ဒါကြောင့်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကြမလားပြီးကြစီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပ
ါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုတို့ယူဂိုစလာဗီးယားပြည်ထောင်စုတို့ပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချင်းကလက်တော့ဆိုးရနေလားဆရာကြီးတကယ်လို့ပြုကွဲရတဲ့အချင်းကိုရောက်နိုင်စရာအကြောင်းရှိလို့လား
။ဖ afraid it is. It depends, of course, on the capacity of the military to maintain its single governing arm. But the human nature is...
ဘလောက်ထိထိနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်။ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်။ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကိုလည်းဦးတည်နိုင်ပါတယ်။နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းဆိုးဝါးလာပါတယ်။ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါ
။ဟုတ်ကဲ့ဒီ second meeting ကတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ဒေါအောင်ဆန်းစုကြည်နဲ့သူရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆွမ်းဆောင်ချက်လူဆောင်ချက်တွေကိုဆရာကြီးဘယ်လိုအတက်ဖြတ်လို့ပါလဲအခုချိန်ဒီ
Yes, it has been disappointing, and I'm sure for many within the NLD and probably for Suu Kyi herself.
ပြည်တွင်းကလူတွေအများအပြား NLD ပေါ်စိတ်ပြည့်နေကြတယ်ဆိုတာသိကြပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာလည်းအလားတူစိတ်ပြည့်ကောင်းစိတ်ပြည့်နေကြပါလိမ့်မယ်။ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှိဒီခံတဲ့ခေါင်းဆောင်တယောက်လို့ထင်ပါတယ်။ဒါကြောင့်လဲတန်းပြီလို့မပြူမကွဲတပေါင်းတစည်းတည်းရှိနိုင်အောင်လို့အစွမ်းကုန်လိုက်ပြောပြီးညှိနှိုင်းလက်ခံခဲ့တယ်လို့မြင်ပါတယ်။ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါ။ဒီပြည်ထောင်စနစ် unitary ပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးချင်ပါတယ
်။ဖက်ဒရယ်ဆိုလို့အခုလက်ရှိဖွဲ့စည်းပုံဟာလည်းပဲဖက်ဒရယ်ပုံစံမျိုးတော့လုပ်ထားတာပဲ။1948ဥပဒေကိုလည်းအလိုပဲပြောခဲ့တာရှိပါတယ်။ပြည်ရေဒေသနာအနှပိုင်းဖွဲ့စည်းဖွဲ့စည်းထားတယ်ဆိုတော့တကယ်တမ်းဖက်ဒရယ်ဖြစ်စေခြင်းဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်တွေကိုလူပိုင်ခွင့်ပူပေးလိုက်ရင်အနာပူပေးလိုက်ရင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်အဲ့လိုတော့မဖြစ်နိုင်ဘူးခင်ဗျ
And I'm not sure there is any ideal federal system or other than a set of republics each of which has
ကျုပ်ကြအာနာအတော်အသင့်ရှိတဲ့သမရနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတန်လုံကောင်းမွန်တဲ့ Federal Snitch ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရအမေရိကန်ပြည်ထောင်စုနမူနာကိုပြောပါရစေဥရောပတိုက်သားတွေအမေရိကမှာစတင်ပြောင်းရွှေ့ခြေချစဉ်တုန်းက Political Unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်ဌာနတိုင်းရင်းသားတွေကလွဲလို့မတူကွဲကြတဲ့အားလုံးကိုတပေါင်းတစ်စီးတဲ့လုံးချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူးသူတို့ဘာသာစကား normative behavior လို့ခေါ်တဲ့စံစနစ်အပြုမူတွေရှိနေခဲ့တာပါအခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်အခြာအာဏာပြန်လည်ထူထောင်ကျင်နေကြပါသေးတယ်ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါမြန်မာနိုင်ငံအတွက်လည်းဗမာလူမျိုးဟာကြံတဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ်းပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာဏာကွယ်ဝေပေးမယ်လို့ပြောလင့်ပါတယ်သူတို့မှာအနာဂတ်ကိုစီဆန္ဒကိုစီနဲ့ရှိနေပါတယ်ဒေါ်လို့စင်မှာတော့အားလုံးအတွက်ဝန်နေဝယ်ကောင်းတဲ့အချိန်လေးရှိနေပါတယ
်ဒီလိုအချိန်လေးမျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အတွင်လက္ခဏာတစုံတရာရောမတွေ့မှုလားခင်ဗျာဦးချင်းကတန်းကြီးကအရင်သက်ဆိုင်ရင်တော့ပုံမပွင့်နေလိုက်လို့ထင်ပါတယ
် There is something very positive that I find. I had occasion to go around Myanmar as we re-established libraries.
ဆေးကအပြုသဘောဆောင်တဲ့အချက်တချို့လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျွန်တော်ဟာမြန်မာနိုင်ငံအနှံ့စာကြည့်တိုက်တွေထူထောင်ရေးအတွက်တွားရောက်ခဲ့ပါတယ်။ကျွန်တော်ရဲ့ဒီစီမံကိန်းဟာဆက်ရှိနေသေးပါကျွန်တော်တို့အားတက်စရာအကောင်းဆုံးကတော့လူအများအပြားဟာလိလာသင်ယူလူစိတ်တွေပြင်းပြနေကြခြင်းမှသူတို့ဟာအများသောအဖြစ်ပညာရှင်အတိုင်းဝိုင်းကလာသူတွေမဟုတ်ပါဘူး။တာမန်အယောင်းဝယ်လုပ်နေတဲ့ဂုဏ်သည်တွေပါ။သူတို့ဟာလူငယ်တွေအတွက်သင်ကြားရေးအထောက်အကူတွေစာကြည့်တဲ့တွေထူထောင်ဖို့အထူးကိုစိတ်အားထက်သန်နေကြပါလေ။ကမ္ဘာနဲ့တပြင်းညီဗဟုသုတတွေလိုချင်နေကြပါလေ။ဒါဟာတနိုင်ငံလုံးအနှံ့တိုင်းရင်းသားတွေအားလုံးကြားမှာတွေ့မြင်ခဲ့ရတာပါ။
ဒါရှိမြန်မာနိုင်ငံရဲ့အခြေအနေကိုအင်္ဂလိပ်နိုင်ငံတွေနဲ့ဆက်ဆက်ပြီးတော့လည်းနောက်ဆုံးပြောပြပါမယ်ခင်ဗျာ။ဆရာကြီးပဲလို့မြင်ပါတယ
်။ You know, I have some knowledge about Thailand and Bangladesh, which are neighbors, and both those countries have done a very poor
job. ဒီမှာအင်္ဂလိပ်နဲ့ Bangladesh တို့အနှံ့နိုင်ငံစလုံးဟာသူတို့နိုင်ငံတွင်က တိုင်းသားလူမျိုးစုတွေကိုအပြစ်မှပြစ်မှုစိတ်ကိုအားနေကြပါတယ်။ဒါပေမဲ့သူတို့ဟာမြန်မာနိုင်ငံထက်တိုးတက်ဖွံ့ဖြိုးမှုတွေရှိနေပါတယ်။တင်ပြနဲ့တရုတ်တို့မှာတော့ပို့ပြီးတော့တိုးတက်နေတာပေါ့လေ။မြန်မာနိုင်ငံကတော့နိုင်ငံသား၃-၄သန်းဟာနေစားချက်ကျော်ပြီးဘဝရည်ရည်အတွက်အလုတ်ကန်သွားလုပ်နေကြရပါတယ်။မြန်မာကောင်းဆောင်တွေအနေနဲ့အင်းကြီးချင်းတွေကိုလည်းအတူယူပြီးအနာဂတ်ကိုဘယ်လိုထိန်းချောင်းရမယ်ဆိုတာစဉ်းစားတတ်ပါတယ်။အခုလက်ရှိအတိုင်းသာဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမကထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန့်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါတယ်။တခါတခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်။1948ကစပြီးမြန်မာခေါင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူး။အင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ။
ကိုဗစ် -19 ကြောင့်အိမ်ထဲကနေအိမ်မီမထွက်ဖဲနေနေကြရတာဟာမကြခင်မှာလုပ်ငန်းခွင်တွေပြန်ဖွင့်ပြီးလုပ်ငန်းခွင်ပြန်ဝင်ကြရတော့မှလားကိုဗစ် -19 ကြောင့်ရုံးတွေကိုဆက်ပဲပိတ်ထားရအောင်မှလားဆိုပြီးမရေရာမှုတွေလည်းရှိနေတာပါအိမ်ထဲကအိမ်မီမထွက်ဖဲနေရတဲ့နေရက်တွေဟာထင်ထားတဲ့ပုံပြီးကြာမြင့်လာခဲ့မယ်ဆိုရင်ပြည်သူလူထုအနေနဲ့လူမီးနဲ့စီးပွားရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်ရပောင်းများစွာအင်မီမထွက်ဖဲနေရတဲ့အခါပြည်သူလူထုအနေနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးထိခိုက်မှုမရှိအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်ပေးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်စိတ်ပိုင်းဆိုင်နဲ့ပတ်သက်ပြီးတော့ဆောင်ရံကတော့စိတ်အေးထားဖို့လိုပါတယ်ပျော်ပျော်နေပါဝါသနာပါရတစ်ခုခုကိုပြုလုပ်ပါဘောနော်ဥပမာတချင်းဆိုတာတို့စာအုပ်ဖတ်တာ TV ထိုင်ကြည့်တာတကယ်ချင်းနေနဲ့ဖုံးပြောတာဒီနည်းနဲ့ကိုယ့်ရဲ့ဒီစိတ်ပူပင်သောကမှုတွေကိုလျှော့ချနိုင်ပါတယ်အဲဆောင်ရံနေကတော့နော်စိတ်ကိုစိတ်မလိုလားတဲ့စိတ်ပူပင်သောကတွေရှောင်ဖို့အတွက်ကိုဒီသတင်းမားတွေကိုယုံကြည်ရာတွေသတင်းမားမှာပါတဲ့အတိုင်းရှောက်ပြီးတော့ live လုပ်တဲ့ဟာတွေကိုရှောင်ကျင်မှုကိုဒီ WHO ကလည်းအကြံပြုထားပါတယ်။နော်အဲ့တော့နောက်တစ်ခါ negative thinking လို့ခေါ်တဲ့အမုန်းပွားခြင်းတွေရှောင်ကျင်တဲ့နော် panic buying လို့ခေါ်တဲ့ဒီမလိုလားတဲ့ပစ္စည်းတွေဝယ်ယူစုဆောင်ထားခြင်းစိတ်တို့ဒေါသဖြစ်ခြင်းတွေကိုရှောင်ကျင်တဲ့ဒါကြောင့်မလို့ WHO ကဘယ်လိုအကြံပြုထားလဲဆိုရင်ဒီ COVID-19 နဲ့ပတ်သက်တဲ့သတင်းတွေကိုတနေ့ကိုနှစ်ကြိမ်ပဲကြည့်ရှုဖို့ဆိုပြီးတော့အကြံပြုထားတာလေးပဲရှိပါတယ်စိတ်ပိုင်းဆိုင်ရာတွေကလည်းအရေးကြီးတဲ့အတွက်ဖြစ်ပါတယ
်ကိုလက်လှုပ်ရှားမှုပြုလုပ်တာဟာတွေးလည်ပတ်မှုကိုကောင်းမွန်စေတဲ့အပြင်စိတ်ကျန်းမာရေးကောင်းမွန်အောင်လည်းထောက်ကူဖြစ်စေတာပါအိမ်ထဲမှာနေတဲ့နေရက်တွေများလာလို့ကြွက်သားအားနည်းလာတာမျိုးကိုလည်းကာကွယ်ရရောက်ပါတယ်အိမ်နဲ့အောင်းနေရတဲ့သူတွေရဲ့အသက်အရွယ်ကိုလိုက်ပြီးပြုလုပ်တဲ့ကိုလည်းလှူရှာမှုတွေဟာဒူးနဲ့တူအနေငယ်စီကွဲပြားခြားနားနေမှာဖြစ်ပါတယ်။သိလက်ပတ်မှုကောင်းမွန်ပြီးစိတ်ကျန်းမာရေးကိုထောက်ကူဖြစ်စေဖို့အတွက်ဘလို့ကိုလည်းလှူရှာမှုတွေကိုပြုလုပ်သင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။အိမ်ထဲမှာနေရတဲ့လူတွေအနေနဲ့ဆိုရင်လေကိုအိမ်ထဲမှာနေရတာကြတဲ့အခါမှာသိလက်ပတ်မှုညွန်နေခြင်းကြွက်သားအားရခြင်းတွေဖြစ်တတ်တယ်။ဒါကြောင့်မလို့လှူရှာမှုလိုပါတယ်။အပြင်ထွက်လမ်းလျှောက်ဖို့ခွင့်ပြုထားတဲ့ဒေသတွေမှာဆိုရင်တော့အပြင်မှာမနေ့စောစောလမ်းထွက်လျှောက်လည်းရပါတယ်သို့တော့ကိုဗီနာလူနေတော့အနည်းဆုံး6ပေခွာပြီးတော့ကိုလည်းလှုပ်ရှားလိုရပါမယ်နှခေါင်းစည်းတက်ထားပါမယ်အိမ်ထဲမှာရှိတဲ့နေနေကတော့သွေးပူလေ့ကျင့်ခန်းခေါင်းခါခြေလက်စသဖြင့်ဖြင့်လေ့ကျင့်ခန်းဖြင့်လေကားရှင်လေကားအတက်စင်းလေ့ကျင့်ခန်းဒါမျိုးလေးတွေကိုတနေ့ကို2ချိန်လောက်ခွဲပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်မိမိရဲ့ကိုယ်ခံစနစ်လည်းတက်ပါမယ်ကိုယ့်ရဲ့သွေးလက်ပတ်မှုကောင်းမွန်ပြီးကြွက်သားတန်ဆာမှုတွေရရှိပါမယ်ဒီကိုလဲလှူရှာနဲ့ပတ်သက်ပြီးရှောင်ရံကတော့တစ်ချိန်လုံးထိုင်နေခြင်းလဲနေခြင်းတွေကိုရှောင်ကျင်တဲ့နဲ့အများစုဒီအကြံပေးထားချက်ကတော့မိနစ်30လောက်ညင်ညင်ထိုင်ပြီးရင်3မိနစ်လောက်ထပြီးတော့လမ်းလျှောက်ပေးပါဆိုပြီးတော့အကြံပြုထားချက်လေးတွေလည်းရှိပါတယ်ဒါတော့ကိုလဲလှူရှာနဲ့ပတ်သက်တာပါ
တကယ်လို့တကြံပိတ်ရွက်တွေပြီးမှလုပ်ငန်းခွင်ပြန်ဝင်ခဲ့ရမယ်ဆိုရင်လုပ်ငန်းခွင်မှာလုပ်ကင်ဆောင်ရွက်တဲ့အခါ COVID-19 ရောဂါပိုးကူးဆက်ခံရနိုင်တဲ့နည်းလမ်းတွေကိုတိုင်းတိုင်းတမျှရှောင်ကျင်ပြီးတော့အလုပ်တွေကိုလုပ်ကင်ဆောင်ရွက်ကြရမှာပါကျမရင်းတဲ့အကသာဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့အကြံပြုချက်တွေကိုလေ့လာပြီးယောဂကုသမခံကြရအောင်တတိထားလုပ်ဆောင်ကြရမှာဖြစ်ပါတယ်။တကယ်လို့ကြံပည့်ရပြီးမှလုပ်ငန်းခွင်ဝင်ခဲ့ရမယ်ဆိုရင်ယောဂပိုးကုသမခံရအောင်ဘယ်လိုလုပ်ကင်ဆောင်ရွက်ဖို့စဉ်းစားထားပါသလဲလို့မေးကြည့်တဲ့အခါဆောက်လုပ်ရေးကုမ္ပဏီတစ်ခုမှမန်နေဂျာတူဖြစ်သူဦးအောင်ကျော်ဆိုးကအခုလိုပြောပါတယ်။
အခုဒီလိုင်းသိတဲ့မက်စတာရမယ်လက်သေးရမယ်အပြင်ကိုလူများများနဲ့တွေ့ရမယ့်နေရာတွေကိုအတက်နိုင်တော့မသွားပဲနေရမယ်
။တကြံပိတ်ရကျွလွန်ပြီးတဲ့နောက်မှာရုံးပိတ်ရတွေကိုထပ်မံတိုးချဲ့ပြီးတော့ရက်ရှိပိတ်ထားအောင်မယ်ဆိုရင်အိမ်ထဲမှာနေပြီးရုပ်ပိုင်းဆိုင်ရာကျန်းကျန်းမာမာဖြစ်ဖို့နဲ့စိတ်ပိုင်းဆိုင်ရာကျန်းကျန်းမာမာဖြစ်နေစေဖို့ဆိုတာတွေကိုလည်းအလေးထားကြရအောင်ပါ။ အိမ်ထဲမှာနေတာကြာလာလို့စိတ်တူဒေါသထွက်လွေတာတွေဝမ်းနေပြီးစိတ်သက်ကြလာတာတွေနဲ့ခရောင်ချောက်ချားဖြစ်ရတာတွေဟာစိတ်ကျန်းမာရေးအားနည်းလာတဲ့လက္ခဏာတွေပဲဖြစ်ပါတယ်တရားထိုင်တာယောဂကျင့်တာနဲ့ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်တာတွေကိုလှုပ်ဆောင်ပြီးစိတ်ရောကိုယ်ပါကျန်းမာနေအောင်ကျူးဆိုင်နေထိုင်သင့်တယ်လို့ဒေါက်တာဦးမောင်ကျွန်တိုင်းကအကြံပေးပါတယ
်မိမိကိုယ်ခံစနစ်ညှင့်စီဖို့ဆိုရင်တင်းတင်းကြပ်ကြပ်သာသာစားတော့ပါအရေးဝဝအိပ်ပါကိုယ်လက်လှုပ်ရှားလေ့ကျင့်မှုရသမျှရသလောက်လုပ်ပေးပါစိတ်ရေးထားပျော်ပျော်နေပြီးတော့เนาะဒီ positive thinking အကောင်းမြင်ဝါဒလေးထားပြီးတော့ပျော်ပျော်နေပြီးတော့ကိုယ့်ရဲ့ခင်မင်ရင်းနှီးနဲ့မိတ်ဆွေပေါင်းသင်းနေနဲ့စကားပြောဆိုခြင်းအပြင်ကိုယ့်ရဲ့ stress ကိုရောကြနိုင်ပြီးတော့ကိုယ်ခံစနစ်တက်စီမှာဖြစ်ပါတယ
်ကိုဗစ် -19 ရောဂါကူးစက်တင်နိုင်မှုကြောင့်ရုပ်ပရက်တွေရှိကြပြီးအိမ်ထဲမှာနေရတဲ့ရက်တွေများလာတဲ့အခါရုပ်ပိုင်းဆိုင်ရာကျန်းမာရေးသမကစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုပါထိခိုက်မှုတွေရှိလာနိုင်တာကြောင့်စိတ်ကျန်းမာရေးကောင်းမွန်နေအောင်လည်းခီးဆိုင်နေထိုင်မှုလိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါအင်္ဂလာပါကျွန်တော်ရန်တိုင်းမှာအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဇွန်နိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးဖီလီဟာအော်တိုဝါ23ရက်နေ့ကအသက်80ပြည့်သွားခဲ့ပါပြီ။ဘရာဇီးလ်စင်းရဲ့နံပါတ်10အင်ဂျီကိုဝတ်ဆင်ပြီးတော့ကစားခဲ့တဲ့ဖီလီဟာကမ္ဘာဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမားတစ်ယောက်လို့လည်းအတော်များများကသတ်မှတ်ထားကြတာပါ။ဖီလီကတော့သူကျမ်းမှာပျော်ရွှင်စွာရှိနေပြီးတော့အခုလိုအသက်80အထိနေနိုင်တဲ့အတွက်လည်းဂျီနတ်ဝမ်းမြောက်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Pelos 80 años eu agradeço.todos aqueles que já alguns já mandaram mensagem
ကျွန်တော်ရဲ့အသက်80ပြည့်မွေးနေ့မှာမွေးနေ့ဆုတောင်းပေးခဲ့ကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်တချို့တွေလည်းအီးမေးလ်တွေပို့ပြီးတော့ဆုတောင်းပေးကြပါတယ်ကျွန်တော်အခုအသက်80ရှိပါပြီအခုအချိန်ဒီကျွန်တော်ကိုကြမ်းကြမ်းမာမာနဲ့အသက်ရှင်ခွင့်ပေးတဲ့ဘုရားသခင်ကိုလည်းကျေးဇူးတင်ပါတယ
်ဖီလီကာကတော့သူ့ကိုအခုချိန်ထိချစ်ခင်အားပေးနေတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပြီးတော့ပေးမဲ့တဲ့အားပေးသူတွေနဲ့ကစားသမားတွေအနေနဲ့သူ့ကြောင့်ဇုံတရားစိတ်နှောက်ရှက်ဖြစ်ခဲ့ကြတယ်ဆိုရင်လေခွင့်လို့ကြဖို့ဆိုပြီးတော့မွေးနေ့မှာပြောသွားခဲ့ပါတယ်
။ Yo espero que quando eu for pro céu que Deus
Santos ဒီနေ့ဖြစ်ဖြစ်ဘရာဇီးဒီနေ့ပဲဖြစ်ဖြစ်ကစားပြီးတော့ရှားခဲ့တဲ့အောင်မြင်မှုတွေကြောင့်တယောက်ယောက်တိမ်ချမ်းမသာဖြစ်ခဲ့ရင်လည်းခွင့်လို့ပါ။ဘောလုံးပွဲတွေမှာကတသိန်းနိုင်ရင်တသိန်းကရှုံးရတာသဘာဝပါ။ကျွန်တော်အခုချိန်ဒီအားပေးကြသူတွေအားလုံးကိုရှင်နေကနေအထူးကျေးဇူးတင်ပါတယ်။
ဖီလီအသက်80ပြည့်မွေးနေ့ကိုကမ္ဘာဘောလုံးလောကသားတွေကလည်းအွန်လိုင်းကနေတစ်ဆင့်မွေးနေ့ဆုမွန်ကောင်းတွေတောင်းခဲ့ကြပြီးတော့ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကလည်းဖီလီနဲ့ပတ်သက်ပြီးတော့အခုလိုအမှတ်တရဂုဏ်ပြုပြောကြားခဲ့ပါတယ
် Well I went to the cinema with my father only once in my life it was in
ကျွန်တော်ဘဝမှာအဖေနဲ့ရုပ်ရှင်ရုံမှာတစ်ခါပဲရုပ်ရှင်သွားကြည့်ခူးပါတယ်1981ခုနှစ်ကဖြစ်ပြီးအဲ့ဒါကဘာကားလဲဆိုတော့ဖီလီကိုယ်တိုင်ပါဝင်သရုပ်ဆောင်ခဲ့တဲ့ Escape to Victory ဇာတ်ပါ။ပြီးတော့နောင်35နှစ်အကြာ2016ခုနှစ်မှာတော့ကျွန်တော်အနေနဲ့ဖီလီရဲ့နောက်ဆုံးရုပ်ရှင်သားကိုသူနဲ့အတူတက်ရောက်ကြည့်ရှုနိုင်ခဲ့ပါတယ်။အဲ့ဒီအတွက်လည်းဝမ်းသာကြည်နူးမိပါတယ
်။ Parabéns pelle
studando Pagua Konase Kaba Champion Brazil စရဲ့မိဘ Mario Zagallo ကလည်းသူ့ရဲ့ရောင်းရင်းကြီးရဲ့အသက်80ပြည့်မွေးနေ့အတွက် Happy Birthday ပြောစရာမွေးနေ့ဖြစ်ပါစေဆိုပြီးတော့ဆုတောင်းပေးခဲ့ကြသလို Brazil မျိုးသမီးအသင်းကတိုက်စစ်မှုမှာတာနောက်တခြား Brazil ကစားသမားဟောင်းတွေဖြစ်တဲ့ Roberto Donga Cafu နဲ့ကမ္ဘာကျော်တိုက်စစ်မှု Ronaldo တို့ကလည်းပြည်လီအတွက်မွေးနေ့ဆုတောင်းပေးခဲ့ကြပါတယ
် Para os brasileiros falar do Pelé é falar de uma entidade
တပည့်အင်္ဂလန်တိုက်စစ်မှုဟောင်း Gary Lineker ကလည်းဖီလီနဲ့ပတ်သက်ပြီးတော့အခုလိုမှတ်တရစကားဆိုခဲ့ပါတယ
် Hi Gary Lineker here I just want to wish you Pelé a very happy 80th birthday
ကျော်ရှင်စရာအသက်80ပြည့်မွေးနေ့ဖြစ်ပါစေလို့ဆုတောင်းပါတယ်ကျွန်တော်ကခမားကစားတာကိုကြည်ပြီးကြီးပင်းလာခဲ့တာပါကျွန်တော်မှတ်မိသလောက်ပထမဆုံးကြည်ဘူးတဲ့ဘောလုံးပွဲကမက္ကဆီကိုမှာကျင်းပခဲ့တဲ့1980ကမ္ဘာဖလားနဲ့ဘရာဇီးအသင်းပါအဲ့ဒီမှာခင်ဗျားကလည်းဒီပြိုင်ပွဲကြီးမှာနာမည်ကြီးကစားသမားဖြစ်တယ်လို့ကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲကတယောက်လည်းဖြစ်နေပါပြီဘောလုံးလောကအတွက်လှုပ်ပေးခဲ့တာတွေအားလုံးအတွက်ကျေးဇူးတင်ပါတယ်ပျော်စရာကောင်းတဲ့မွေးနေ့တွေကိုလည်းနောက်နှစ်ပေါင်းများစွာပိုင်ဆိုင်နိုင်ပါစေဗျာ
တေမိုဆန်လက်ဂျန်ဒါရီယို
ဒ
Tapi kita semua hong ni dega Spain ni Real Madrid Guzma hong Iker Casillas Chelsea Tyson Muhong Didier Drogba ro apin Real ni bia Zidane Tottenham ni bia Mourinho ne Liverpool ni bia Jurgen Klopp tu ga le Pili mwe ni atwa so bi do amatya lout sat su taung na le lout khe ja ba de
Happy birthday to you happy birthday to you happy birthday dear Pele happy birthday to you you know 2006 is one of the biggest days still in my life my birthday
ခင်ဗျာကျွန်တော်ခင်ဗျာရဲ့နံပါတ်10ဘောလုံးအင်ကြီးကိုလက်မှတ်ထိုးပြီးပေးခဲ့တဲ့2006ခုနှစ်ကျွန်တော်ရဲ့မွေးနေ့ကတော့ကျွန်တော်ဘောမှာကြီးကျယ်ခမ်းနားဆုံးကျော်ရွှင်စရာအကောင်းဆုံးမွေးနေ့တွေတဲကတခုပါအဲ့ဒီအင်ကြီးကိုကျွန်တော်တစ်သက်လုံးသိမ်းထားပါပါအခုခင်ဗျာရဲ့အသက်80ပြည့်မွေးနေ့ကိုအခုလိုမွေးနေ့ဆုတောင်းစကားပြောရတဲ့အတွက်ဂုဏ်ယူပါတယ်ဟုတ
ပြည်ရာ1958 69ခုနှစ်တွင်မှာဘရဇိုးတင်းတဲ့သူကမ္ဘာဖလားကို3ချိန်ပိုဆွဲပြီးတော့အများဆုံးရထားသူဖြစ်ခဲ့သလို1956ကနေ89ခုနှစ်အတွင်းပွဲပေါင်း1363ပွဲမှာဂိုးပေါင်း1189ဂိုးတင်းပြီးတော့ကမ္ဘာမှာဂိုးအများဆုံးတင်းသူဖြစ်တဲ့ဂင်းနစ်စာရင်းလဲတင်ထားသူပါသူရဲ့ကစားဘောဟောင်းဖြစ်တဲ့ရေဗလီနိုကတော့ပီလီဟာသမိုင်းတစ်လျှောက်မှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
maior jogador que eu jogar na minha vida eu não vou acho que na minha vida
ကျွန်တော်ဘဝမှာတွေ့ဘူးသမျှအထဲမှာတော့သူကအကောင်းဆုံးဘောလုံးသမားပါကျွန်တော်ထင်ပါတယ်ကျွန်တော်ဘဝမှာပီလီလိုကစားသမားမျိုးနောက်တစ်ယောက်မတွေ့ဘူးသလိုတွေ့မယ်လို့တော့မထင်တော့ပါဘူးသူသွင်းခဲ့တဲ့ဂိုးတွေကလည်းအများကြီးပါကစားသမားတွေအတော်များများကိုသူနဲ့ရှင်ပြီးပြောကြပါတယ်ဒါပေမဲ့ပီလီနဲ့ရှင်တန်တဲ့သူတယောက်မှမရှိသေးပါဘူ
ဆိုတော့ Revelino ပြောသလိုပီလီဟာသမိုင်းတစ်လျှောက်မှာကမ္ဘာအကောင်းဆုံးဘောလုံးသမားပါလားဒီဘောလုံးသမိုင်းတစ်လျှောက်မှာဘယ်သူကကမ္ဘာအကောင်းဆုံးဘောလုံးသမားဆိုတာနဲ့ပတ်သက်ပြီးမေးခွန်းတွေလည်းအချင်းချင်းထွက်ခဲ့ပါတယ်အချိန်ကတော့ဖယ်လီနဲ့အတူအာဂျင်တီးနားတိုက်စစ်မှုမာရာဒေါနာဟာလည်းသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့အတော်များများကသတ်မှတ်ခဲ့ကြပြီးတော့သဘောထားတွေလည်းအမျိုးမျိုးကွဲခဲ့ကြပါတယ်ဒါပြင်ဒီဘက်တက်ဂရက်2000ပြည့်လွန်နှစ်တွေကိုရောက်လာတဲ့အခါမှာလည်းအာဂျင်တီးနားနဲ့ဘာစီလိုနာတိုက်စစ်မှုမက်ဆီပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရိုနာဒိုတို့ရဲ့အောင်မြင်မှုတွေကြောင့်သူတို့ဟာလည်းသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားတွေဖြစ်တယ်ဆိုပြီးတော့ပြောတာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီကြတာကတော့ကမ္ဘာဖလားသမိုင်းရခဲ့တဲ့အချိန်အရွတ်နဲ့ရှင်းမယ်ဆိုရင်တော့ဘီလီဟာကမ္ဘာဖလားကို၃ချိန်ရထားတာကြောင့်အခုချိန်ထိတော့ရန်တဲ့သူတွေအနေနဲ့သူ့ကိုမရှင်းနိုင်တဲ့အတွက်သမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့တချို့တွေကလည်းခစ်တင်မတူတဲ့အတွက်ဘယ်သူကောင်းဆုံးဆိုတာကိုပြောဖို့မဖြစ်နိုင်ဘူးလို့ဆိုတဲ့သူတွေရှိပါတယ်။ပြီးတော့သူတို့ရဲ့အောင်မြင်မှုတွေကလည်းတယောက်နဲ့တယောက်မတူတာကြောင့်ဘယ်ပေါ်မှာအခြေခံလဲဆိုတာကလည်းအငြင်းပွားစရာတစ်ခုလို့ဆိုရမှာပါ။ဒါပေမဲ့လည်းဘယ်လိုပဲဖြစ်ဖြစ်ပီလီဟာကမ္ဘာအကောင်းဆုံးဘောလုံးသမားတွေကတယောက်ဖြစ်တယ်ဆိုတာကိုဘောလုံးဝါသနာရှင်တွေဘောလုံးလောကသားတွေချွင်းချက်မရှိလက်ခံထားတယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
ဘူဒူးညအတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတော့အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲတင်ပဖို့6ရက်ပြည့်လူလို့တဲ့အချိန်ဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာအရီဇိုနာပြည်နယ်မှာမဲဆွယ်ပွဲနှစ်ခုလုပ်ဖို့အစီအစဉ်ထားပါတယ်။မစ္စတာဘိုင်ဒန်ကတော့ဒီကနေ့ပတ်တွင်အိုင်အိုဝါ၊ဖလော်ရီဒါ၊ဝစ္စကွန်ဆင်နဲ့မီရှိဂန်ပြည်နယ်တွေမှာမဲဆွယ်ပွဲတွေလုပ်ဖို့အစီအစဉ်ထားပါတယ်။နောက်ဆုံးထွက်ထားတဲ့တနင်္ဂနွေလူလူသဘောထားစစ်တမ်းတွေအကြောင်းမစ္စတာဘိုင်ဒန်ကသမ္မတထရမ့်နဲ့ထောက်ခံမှု800ဂိုင်လို့ညီပါအတားရနေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာဒီလင်္ကာသမ္မတဂိုတာဘာယာရာဂျာပက်ဆာနဲ့ကိုလံဘွန်မြို့တော်မှာဒီနေ့ပြည်ဆောင်ဆွေးနွေးပါတယ်။ဒီလင်္ကာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးခက်ခဲပေမဲ့လိုအပ်တဲ့ရွေးချယ်မှုတွေလုပ်ဆောင်ရမယ်လို့အမေရိကန်ကပြောခဲ့တဲ့ပေါ့။ဒါဟာဒီလင်္ကာကိုဗိုလ်ချုပ်အနိုင်ကျင့်တာပဲလို့တရုတ်ကတင်းလာနေမှာပြောဆိုကန့်ကွက်ခဲ့ပြီးတဲ့နောက်ဝန်ကြီးပွန်ပီယိုနဲ့ဒီလင်္ကာသမ္မတတို့တွေ့ကြတာပါ။ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတနေနိုင်ငံကကိုယ်စားလှယ်9ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်လူကိုယ်တိုင်ပါဝင်တက်ရောက်ဆွေးနွေးတဲ့စီဝီအားလုံးကိုဖြတ်သိမ်းလိုက်တဲ့အကြောင်းကုလသမဂ္ဂကကြေညာပါတယ်။အင်္ဂါနေ့ဒီဆိုရင်တရင်တစ်ပတ်အတွင်းကမ္ဘာတဝန်းကိုဗစ်ရောဂါကူးစက်သူပေါင်း 2.8 သန်းနဲ့စံချိန်တင်ထပ်တိုးခဲ့တယ်လို့ဒေသုံးသူအရေတွေလည်း 4,000 ထပ်တိုးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကူးစက်သူ 4,300 ကျော်ရှိခဲ့ပြီးကူးစက်သူပေါင်း 8 သန်းနီးပါးရှိနေပါပြီ။ဒေသုံးသူကစုစုပေါင်း 1,200 ကျော်ပါပြီ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးမလာနှောင်းမိုင်းကရေးပေါ်အခြေအနေကြေညာထားတာကိုဒိုမာလာကူဒီထပ်ပြီးတုံ့ပြန်ဖို့ဒီကနေ့အစိုးရအဖွဲ့အစည်းအဝေးမှာသဘောတူလိုက်ကြောင်းအစိုးရအဖွဲ့ပြောခွင့်ရကပြောပါတယ်။ဗ ဘူရူးညတွေ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပြီးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.